Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်2024ခုနှစ်ဇွန်လ27ရက်တောက်ကြာနေမနက်ခင်း View Radio အစီအစဉ်လေးကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။မြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 40 51နဲ့လိုင်းလက်မီတာ190ရူကနေဖမ်းယူနာဆင်နေပါတယ်။ကျွန်မခင်ဗျူထွေးပါဒီမနက်အစီအစဉ်လေးကိုတင်ဆက်ပေးသွားပါမယ်ရှင်။
ယူကရိန်းကိုစွန့်အာပြင်လေကြောင်းကာကွယ်ရေးမီဆိုင်တုံးချီတွေပေးပို့မယ်လို့အမေရိကန်သမ္မတအင်ဖျူရောကကြေညာပါတယ်။အမေရိကန်လက်နက်ပေးပို့မှုအပေါ်ဝေဖန်တဲ့အစ္စရေးဝန်ကြီးချုပ်ကြေညာချက်အတွက်အထူးစိတ်ပြတ်ရကြောင်းသမ္မတအင်ဖျူရောကပြောပါတယ်။ချစ်ခိုင်ပြည်နယ်ရင်းစိုးဝါလာတဲ့အခြေအနေနဲ့နေဆက်ရှုပ်ထွေးမှုတွေကြောင်းရိုဟင်ဂျာဒုက္ခသည်တွေအတွက်ရစ်တက်မအေးရတဲ့အကြောင်းအမေရိကန်အပါအဝင်နိုင်ငံတကာအလူရှင်တွေကကမ္ဘာဒုက္ခသည်များနေ့မှပူရဲထုတ်ပြန်ပါတယ်။
ဒီလိုထိတ်တဲရောက်နိုင်ငံတကာသတင်းတွေအပြင်ရှမ်းမြောက်မှာစစ်ရေးတင်းမာနေတဲ့အချိန်တရုတ်အထူးကိုယ်စားလှယ်မြန်မာနိုင်ငံကိုရောက်လာတဲ့ခီးစဉ်ပေါ်မှာသုံးသက်ချက်နောက်မြောက်ရီတော်လန်မှာဒီနှစ်မိုးရာသီသွာလာရေးဘလို့အခက်အခဲတွေကြုံနေရတယ်လဲဆိုတဲ့သတင်းပေးပို့ချက်တွေအပြင်အမေရိကန်ပြည်ထောင်စုမှာ AI နည်းပညာကုမ္ပဏီတွေနဲ့အမှုပညာဖန်တီးသူတွေကြားမူပိုင်ခွင့်ပြဿနာအငင်းပွားနေတဲ့အခြေအနေသတင်းဆောင်ပါကိုလည်းတင်ပြပေးပါမယ်အပတ်စဉ်ဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ကျမ်းမာရေးနဲ့တိုင်းရင်းသတင်းလောကအစီအစဉ်တွေကိုလည်းနောက်ပိုင်းမှာထုတ်လင်းပေးပါမယ်အခုကတော့အရင်ဆုံးထိတ်တန့်ရောက်မြန်မာနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်ကပြောပြပါမယ်ရှင
်။ယူကရိန်းရဲ့ဒဏ်ဘေးဆက်ရုံတွေကိုရုရှားကမစ္စိုင်းဒုံးနဲ့ရော drone တွေနဲ့ပါတိုက်ခိုက်တဲ့နောက်မှာယူကရိန်းကိုစွန့်အာပြင်လေကြောင်းကာကွယ်မစ္စိုင်းဒုံးတွေပေးမယ်လို့ American သမ္မတအင်ဗျူကချက်သပရင်းတွေမှာကြေညာပါတယ်။ယူကရိန်းအတွက်မြေပြင်ကနေဝင်ဖြစ်နောက်ဆုံးထုတ် Patriot နဲ့ NASAM မစ္စိုင်းဒုံးရာနဲ့ချီးပြီးပေးပို့ဖို့အရင်လှုပ်ဆောင်မယ်လို့သမ္မတအင်ဂျီရောပြောခွင့်ရဂျွန်ကာဘီကပြောပါတယ်ဒီဒုံးကျီတွေကိုတိုင်ဝမ်နဲ့အစ္စရေးကိုပေးဖို့အတွက်စီစဉ်ထားတာပါဒါပေမဲ့ဒုံးကျီတွေကိုယူကရိန်းကိုအရင်ပေးဖို့မယ်ဆိုတာကိုတိုင်ဝမ်နဲ့အစ္စရေးကထောက်ခံလိုလားတယ်လို့လည်းပြောပါတယ်တကယ်လိုအပ်တဲ့နေရာကိုဒုံးကျီတွေအရင်ပေးဖို့အစီအစဉ်အတွက်အမေရိကန်အစိုးရအနေနဲ့ခက်ခက်ခဲခဲဆုံးဖြတ်ခဲ့ရတယ်လို့လည်းပြောပါတယ်တရားစင်ပြီးပြတ်တောက်မှုရင်ဆိုင်နေရတယ်လို့ယူကရိန်းကကြေညာပြီးနောက်တနေ့မှပဲဒါဘေးဆယ်ုံတွေကိုရုရှားကတညာလုံးဒရုန်းနဲ့မစ္စိုင်းဒုံးတွေနဲ့တိုက်တာဖြစ်ပါတယ်ယူကရိန်းမှာအပူသုံးဒဏ်ရာဘေးဆက်ရုံတွေအကြီးအကျယ်ပျက်စီးသွားပြီးအလုတ္တမ3ယောက်ဒဏ်ရာရခဲ့တယ်လို့ပြောပါတယ်။ဒါအပြင်ခီယက်ဒုံးချင်နဲ့ဒနီပရိုပက်ထရော့ဖ်ဒေတာတွေကဒဏ်ရာဘေးဆက်ရုံတွေလည်းပျက်စီးခဲ့ရတယ်လို့ယူကရိန်းရဲ့ယူကရိန်းနာကိုဒဏ်ရာဘေးဌာနကစက်တဘရီနေ့မနက်မှာပြောပါတယ်။အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နန်တန်ယာဟူရဲ့အမေရိကန်လက်နက်ပေးပို့မှုပေါ်မှာဝေဖန်တဲ့ကြေညာချက်တွေအထူးစိတ်ပျက်ရာကြောင်းသမ္မတအင်ဂျူကစက်တဘရီနေ့မှာပြောပါတယ်။အစ္စရေးအတွက်အမေရိကန်ဘက်ကကြီးမားတဲ့ပံ့ပိုးမှုပေးနေတယ်လို့ဆက်ပြီးပံ့ပိုးပေးနေခြင်းမှာအခုလိုဝေဖန်တာမျိုးဟာအလွန်စိတ်ပျက်စရာကောင်းတယ်လို့စိတ်တူစရာလည်းကောင်းတယ်လို့သမ္မတအင်မြူပြောခွင့်ရဂျွန်ကာဘီကပြောကြလိုက်တာဖြစ်ပါတယ်။ဝန်ကြီးချုပ်နတန်ဟန်ဟူအင်္ဂါနေ့ကထုတ်ပြန်တဲ့ဗီဒီယိုကြေညာချက်မှာအစ္စရေးရဲ့ဟမတ်စ်နဲ့ဂူဒီဖြစ်ပွားနေတဲ့စစ်ပွဲအတွင်းအမေရိကန်ရဲ့ပံ့ပိုးကူညီမှုအတွက်ကျေးဇူးတင်ရကြောင်းဒါပေမဲ့ပြီးခဲ့တဲ့လတွေအတွင်းအမေရိကန်ကလက်နက်ခင်းရံတွေအစ္စရေးကိုပေးဖို့ဆိုင်းငံ့ထားတာဟာမယုံနိုင်စရာဖြစ်ကြောင်းပြောကြားခဲ့တာဖြစ်ပါတယ်။အမေရိကန်ကအစ္စရေးကိုပေါင် 2,500 ဘုံးတွေပေးဖို့ရှိပေမဲ့ဂါဇာကလူထူတက်တဲ့နေရာတွေကိုအစ္စရေးကဒီဘုံးတွေနဲ့တိုက်ခိုက်မှာဆိုတဲ့အတွက်မေလာထဲမှာဆိုင်းငံ့ခဲ့တာပါ။ဒါပေမဲ့အစ္စရေးကအမေရိကန်စီကဒေါ်လာဘီလျံချီတန်းတဲ့လက်နက်တွေကိုရနေစေပါ။ကုလသမဂ္ဂကျွမ်းကျင်သူ30ပါဝင်တဲ့အဖွဲ့ကတော့အစ္စရေးကိုလက်နက်တွေဆက်ပြီးပို့နေတာဟာလူခွင့်ရချိုးဖောက်မှုနဲ့နိုင်ငံတကာလိုက်နိုင်ရမယ့်ဥပဒေချိုးဖောက်ရာမှာပါဝင်ပတ်သက်မှုရှိနိုင်တယ်လို့လက်နက်ခင်းရန်ထပ်လုပ်တဲ့ကုမ္ပဏီတွေကိုသတိပေးလိုက်ပါတယ်။2023ငြိမ်းချမ်းရေးနိုဘယ်ဆုရှင်နာဂစ်မိုဟာမဒီကိုအီရန်တရားရုံးကနေထောင်ထဲနောက်တက်တစ်နှစ်တက်ပြီးတိုးချလိုက်တာအတွက်နော်ဝေးနိုဘယ်ဆုပေးရေးကော်မတီကနေရှုံချလိုက်ပါတယ်။အစ္စရေးဆိုရကမစ္စမိုဟာမဒီပေါ်မှာတရားမျှတမှုရှိပဲပြင်းထန်တဲ့ပြစ်ဒဏ်ချမှတ်မှုကိုပြင်းပြင်းထန်ထန်ကန့်ကွက်ကြောင်းနဲ့ဒါဟာလူခွင့်ရေးကိုဗျောင်ဗျောင်တင်းတင်းပဲချိုးဖောက်တာဖြစ်တယ်လို့ဟန်ပြတရားရှင်မှုဖြစ်ကြောင်းနဲ့ Nobel Committee ကကျေးဇူးပေးနေမှာကြေညာချက်ထုတ်ပြန်ပြောပါတယ်။တတ်မှတ်ထားတဲ့စီမင်းတိုင်းမွတ်စလင်ခေါင်းစည်းပေါ်မှာမချုံတဲ့အတွက်သူမက2021 November ကတည်းကဖမ်းထားတာပါ။ဒီတတ်မှတ်ချက်ကိုမလိုက်နာမှုနဲ့သူမကိုထောင်နဲ့တစ်နှစ်ချတာဖြစ်ကြောင်းသူမရဲ့ရှင်နေမော်စတာဖာနေလီကအင်္ဂါနေ့လူမှုမီဒီယာ X မှာရေးပါတယ်။ဒီမှာကအခုနောက်ဆုံးပြစ်ဒဏ်ချမှတ်တာဟာလွှတ်တော်ရွေးကောက်ပွဲတွေကိုတပိတ်မှောက်ဖို့တောင်းဆိုတာဆွီဒင်နဲ့နော်ဝေးကလွှတ်တော်အမတ်တွေစီကိုစာပို့တာနဲ့သတင်းသမားကျောင်းသူဒါနာဂါလီဘက်နဲ့ပတ်သက်ပြီးမှတ်ချက်ပေးတာတွေနဲ့ဆက်နေနေတယ်လို့လည်းပြောပါတယ်။ ဂါလီဘက်ဖာသူ့အရင်အဖမ်းခံရခြင်းကလုံခြုံရေးတွေကသူ့ကိုလိမ်ပိုင်းစော်ကားကြောင်းထုတ်ဖော်ပြောဆိုခဲ့တဲ့နောက်ဖမ်းခံရတာလို့လူခွင့်အဖွဲ့တွေကပြောပါတယ်အခုတော့ပြန်လွတ်လာပြီဖြစ်ပါတယ်အီရန်တရားရေးဌာနရဲ့အွန်လိုင်းစာမျက်နှာမှာတော့သူမကမမှန်မကန်ထွက်ဆိုတဲ့အတွက်တရားစွဲခံရတာလို့ပြောပါတယ်
VOA American တံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ24 kHz 1213ညလိုင်းဒိုမီတာ40 kHz 0413ညလိုင်းဒိုမီတာ57 kHz 5805နဲ့လိုင်းလံမီတာ190 kHz 1505တို့ကနေလွှင့်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တံကတောက်ကြမနေ့ခင်သတင်းတွေကိုဆက်လက်ကြေညာနေပါတယ်မြန်မာနိုင်ငံရခိုင်ပြည်နယ်ရဲ့အခြေအနေတွေနဲ့နေဆက်ကိုပါကြော်ဖြတ်ပြီးဖြစ်ပေါ်တဲ့ပြဿနာတွေဆိုးဝါးလာနေတာအတွက် American EU Europe တမကန်တခြားအလှူရှင်နိုင်ငံတွေအပါအဝင်နိုင်ငံတကာအသိုင်းအဝိုင်းကလည်းအထူးစိတ်ပူစဲဖြစ်ကြောင်းဇွန်လ20နိုင်ငံတကာဒုက္ခသည်များအနေမှာပူးတွဲကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ဒါပြင်အရက်သားတွေကိုကာဝယ်ပေးဟာအထူးအရေးကြီးကြောင်းလည်းနိုင်ငံတကာဒုက္ခသည်များအနေမှာကြေညာချက်ထုတ်ပြန်ထပ်လောင်းပြောဆိုခဲ့တာပါ။ Bangladesh နိုင်ငံမှာခိုလုံနေတဲ့ Rohingya တွေလုံးကြုံစွာနဲ့ဂုံတိတ်ခါရှိရှိမိမိတို့ဆန္ဒအဖျောက်ဌာနေပြန်နိုင်မှုမျှော်လင့်ကြောင်းလည်းပြောပါတယ်။ဒါပေမဲ့မြန်မာနိုင်ငံမှာတိုက်ပွဲတွေပြင်းထန်နေပြီးလူသားဆန္ဒမှုအခြေအနေဟာဆိုးနေတဲ့အတွက်မကြမ်းခင်ကာလအတွင်းတော့ဖြစ်နိုင်ခြင်းရှိအောင်မှာမဟုတ်ဘူးလို့ပြောပါတယ်။တချိန်ထဲမှာပဲဘင်္ဂလားဒေ့ရှ်အစိုးရကလည်းရခိုင်ပြည်နယ်ထဲရိုဟင်ဂျာတွေအတူတကွရှင်တွဲနေထိုင်နိုင်မှုအခွင့်အမ်းတွေတိုးလာအောင်ဝိုင်းဝန်းပြီးတော့ရင်းနှီးမြှုပ်နှံမှုနိုင်ငံတကာအသိုင်းအဝိုင်းကိုပန်ကြားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံအခက်အခဲမျိုးစုံကြားကရိုဟင်ဂျာတစ်တက်တမ2,000လောက်ကိုနေခွင့်ပေးထားတာခုနှစ်နှစ်နီးပါးရှိနေပြီဖြစ်ပြီးသူတို့အတွက်ရေရှည်မြန်မာပြည်ပြန်နိုင်ရေးအဖြေရှာမှသာဒီပြဿနာကိုဖြေရှင်းနိုင်မယ်လို့ဂျနီဗာမှာရှိတဲ့ကုလသမဂ္ဂဆိုင်ရာဘင်္ဂလားဒေ့ရှ်တန်ယုံတာဝန်ခံဆန်ချီတာဟက်ကပြောပါတယ်ရုရှားနဲ့မြောက်ကိုရီးယားတို့ကြားစစ်ပွဲကာလကာကွယ်ဆိုင်ရာအပြန်အလှန်ကူညီဖို့ကတိပြုတဲ့သဘောတူညီချက်ထားတာကိုတောင်ကိုရီးယားသမ္မတယုံကရှုံချလိုက်ပြီးတောင်ကိုရီးယားအနေနဲ့ယူကရိန်းကိုလူသေးဆုံးစေတဲ့လက်နက်မပါတဲ့ကူညီပံ့ပိုးမှုတွေပေးဖို့စဉ်းစားမယ်လို့ပြောပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်တို့ရဲ့ဗိုလ်တော်ဖူးနဲ့ထိပ်သီးအစည်းအဝေးကရခဲ့တဲ့ဒီသဘောတူညီချက်ကိုကန့်ကွက်ကြောင်းတောင်ကိုရီးယားသမ္မတယုံကကျေစပင်းနဲ့ကြေညာချက်ထုတ်ပြန်ခဲ့တဲ့နောက်မှာသမ္မတယုံအကြီးတန်းအရာရှိဂျီတူကခုလိုပြောတာပါ။ဒီသဘောတူညီချက်ဟာတောင်ကိုရီးယားရဲ့လုံခြုံရေးကိုချင်းချောက်မှုရှိတယ်လို့တောင်ကိုရီးယားနဲ့ရုရှားကြားဆက်ဆံရေးကိုထိခိုက်စေနိုင်တယ်လို့သမ္မတယုံကတတိပေးပါတယ်။ပြောခွင့်ရမဟုတ်တဲ့အတွက်အမည်ထုတ်မပြောတဲ့သမ္မတယုံအရာရှိကတော့ရုရှားချူချော်မှုတွန်းလှန်နေအောင်ယူကရိန်းကိုလက်နက်တွေပေးပို့ဖို့တောင်ကိုရီးယားဘက်ကပြန်စဉ်းစားလာနိုင်တယ်လို့ပြောပါတယ်။လက်နက်တင်ပို့မှုလုပ်ငန်းကြီးထွားလာနေတဲ့တောင်ကိုရီးယားဟာစစ်လက်နက်ပြည့်စုံတဲ့အမေရိကန်ရဲ့ထောက်ပံ့မှုကရနေတာဖြစ်ပြီးရုရှားပေါ်မှာအမေရိကန်ရဲ့စီးပွားရေးဒဏ်ခတ်မှုမှာပူးပေါင်းပါဝင်နေတယ်လို့ယူကရိန်းတွေလူသားဆန္ဒမှုနဲ့တခြားအကူအညီတွေပေးနေတဲ့နိုင်ငံလည်းဖြစ်ပါတယ်။တရုတ်နိုင်ငံအရှေ့ပိုင်းရှင်ကျန်ဒေတာကခြေပြန့်တဲ့လူခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်ပြီးကုလသမဂ္ဂအစိုးရခန်းစားနှစ်နှစ်လောက်ရှိနေပြီဖြစ်တာကြောင့်နောက်ဆုံးအချိန်လေးထုတ်ပြန်ပေးဖို့လူခွင့်ရဲ့အဖွဲ့တွေကဝိုင်းဝန်းတောင်းဆိုလိုက်ပါတယ်။ရှင်ကျန်ဒေတာမှာလူသောမုံမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေကြုံရတယ်လို့2022ဩဂုတ်လကကုလသမဂ္ဂအစိုးရခန်းစားမှာဖော်ပြထားပြီးနှိမ့်ဆက်ညှဉ်းပန်းမှုတွေအထမသားကျော်ဖြတ်တာလိင်ပန်းဆင်အားကျန်းဖက်မှုနဲ့ကလေးငယ်တွေကိုမိဘတွေနဲ့အထမခွဲခွာတာတွေ့ရတယ်လို့ဒီတွေ့ရှိတဲ့ဟာယုံကြည်စိတ်ချရာကြောင့်အထူးပြုပြောကြတယ်လို့ပြောပါတယ်။တရုတ်ဆိုကတော့ဒီအစိုးရခံစားအထူးအရောင်ဖြစ်ပြီးတရုတ်ရဲ့ရည်တည်ချက်ကိုနိုင်ငံရေးရခြေဖြတ်ဖို့စ조사မှုတရားဖြစ်ဝေဖန်ပါတယ်။အခုဒီအစိုးရခံစားထုတ်ပြန်တာနှစ်နှစ်နီးပါးကြာပြီဖြစ်တဲ့အတွက်နောက်ဆုံးအခြေအနေတွေကိုထုတ်ပြန်ပေးဖို့ Human Rights Watch နိုင်ငံတကာလူခွင့်ဆိုင်ရာဝန်ဆောင်မှုအဖွဲ့နဲ့ကမ္ဘာ Uyghur Congress အဖွဲ့တွေကကြေညာပြင်းနေမှာကြေညာချက်ထုတ်ပြန်ပေးကုလသမဂ္ဂလူခွင့်ဆိုင်ရာမဟာမင်းကြီးဗိုလ်တထက်ကိုတောင်းဆိုလိုက်တာဖြစ်ပါတယ
်ဇွန်လ21ရက်တောက်ကြနေမနက်ခင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မြို့သက်ကပြောပြပေးခဲ့တာပါရှင်ကျမတို့ရဲ့အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနက်9:00နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာပါအခုဆက်ပြီးတော့သတင်းဆောင်မနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်ပေးပါမယ်မြန်မာနိုင်ငံဆိုင်ရာသတင်းတွေကိုမတင်ပြခင်မှာအရင်ဆုံးဒီအမေရိကန်ပြည်ထောင်စုမှာ AI နည်းပညာကုမ္ပဏီတွေနဲ့ပူးပေါင်းခွင့်ပြဿနာအကြောင်းကိုပြောပြပါမယ်။ဒေါ်လာသန်းထောင်ချီဝင်ငွေရနေတဲ့ AI ဉာဏ်ရည်တုနည်းပညာလုပ်ငန်းကိုတိစောက်တဲ့နေရာမှာဒီ AI ကုမ္ပဏီတွေဟာသူတို့ရဲ့ဖန်တီးမှုတွေကိုအခကျေးငွေမပေးဘဲအသုံးပြုနေတယ်လို့အမှုပညာရှင်တွေနဲ့တခြားသောဒီ T-twin ဖန်တီးသူတွေကပြောဆိုကြပါတယ်။ ဒါကြောင့် AI ကုမ္ပဏီတွေအနေနဲ့သူတို့ရဲ့ဒီနည်းပညာထုတ်ကုန်တွေကိုဘယ်လိုအရင်းမြစ်တွေကိုအခြေခံပြီးတော့လုပ်နေတယ်ဆိုတာကိုထုတ်ဖော်ပြသပေးဖို့ဥပဒေတရက်ပြဋ္ဌာန်းနိုင်ရေးအဆိုပြုကြိုးပမ်းလာကြတဲ့အကြောင်းကိုတော့ Matt Dibble ပေးပို့တဲ့သတင်းဆောင်ပါကိုမတ်သိန်ကြီးထိုက်ကပြောပြပါမယ်ရှင်
အနုပညာရှင်ကာလာအော်တစ်ချာဆိုရင်ရုပ်ရှင်တွေနဲ့ရုပ်တံလုပ်ငန်းတွေအတွက်ဇက်ကောင်တွေနဲ့ပြကွက်တွေကိုဒီဇိုင်းထုတ်သူဖြစ်ပါတယ
် Here's some of this
Black Panther အတွက်ကျွန်မဖန်တီးခဲ့တာတချို့ပါ
သူမရဲ့ကျွမ်းကျင်မှုတမှုထူးခြားတဲ့ဒီဇိုင်းတွေကဝယ်လို့အားကောင်းပါတယ်ဒါပေမဲ့သူမရဲ့ဖန်တီးမှုတွေကိုအသုံးပြုလေ့ကျင့်ထားတဲ့ AI ပုံစံထုတ်ဆက်တွေကအသွင်တူပုံစံတွေထုတ်လာနေတာသိခဲ့ရပြီးနောက်မှာတော့ Audits တယောက်တုံ့လှုပ်သွားပါတယ
် It'sreally egregious
တကအင်မတန်ဆိုးပါတယ်ဒေါ်လာသန်းထောင်ချီတန်းတဲ့နေချင်းညချင်းထလုံးနေတဲ့လုပ်ငန်းကြီးကကျမတို့ကိုပိုင်ဈေးကွက်ကိုရှင်းပြလာတာကြောင့်ဖြစ်ပါတယ
်မူပိုင်ခွင့်ရှိသူတွေရဲ့ခွင့်ပြုချက်မပါဘဲအတိမပေးဘဲအင်တာနက်ပေါ်ကစာသားတွေရုပ်ပုံတွေကိုစူးစီးအသုံးပြုပြီးဒုနဲ့ဒင်းနဲ့ထုတ်လုပ်နိုင်တဲ့ AI စနစ်တွေကိုလေ့ကျင့်တာဖြစ်ပါတယ်AI ကုမ္ပဏီတွေကိုတရားစွဲပြီးဒီလောက်ရတွေကိုတားဆီးနိုင်ဖို့လုပ်နေကြတဲ့မိုဘိုင်းခွင့်ရှိသူတွေ content ဖန်တီးသူတွေထဲမှာ audits လည်းပါဝင်ပါတယ်။ internet ပေါ်မှာအများပြည်သူရရှိနိုင်တဲ့အချက်လက်တွေကိုရယူတာဟာဆိုရင် American မိုဘိုင်းခွင့်ဥပဒေရဲ့ fair use မျက်မြတာတာသုံးစွဲမှုမူအရတရားဝင်တယ်လို့ AI ကုမ္ပဏီတွေဘက်ကခြေပချပါတယ်။ဒီလိုမှုတွေပေါ်ထွက်လာချိန်မှာပဲ AI ကုမ္ပဏီတွေအနေနဲ့သူတို့အသုံးပြုတဲ့အရင်းမြစ်အလုံးကိုထုတ်ဖော်ကြေညာရမယ်ဥပဒေတရက်ကိုလွှတ်တော်ကသုံးသပ်နေပါတယ်။ဒီဥပဒေပြုမှုဟာဆိုရင် content ပိုင်ရှင်တွေရောကြီးရစေမဲ့ပထမဆုံးခြေလှမ်းလို့လည်းရှုမြင်ကြပါတယ်။လွတ်တော်အမအဒန်ရှရစ်ကဒီဥရေချမ်းကိုအဆိုတင်သွင်းတာဖြစ်ပါတယ
် Similar to proposals
EU မှာဖြစ်ထွန်းမှုရှိလာတဲ့အဆိုပြုချက်တွေနဲ့အလားတူပါပဲကျွန်တော်ဥပဒေကြားမှာဆိုရင်ကုမ္ပဏီတွေအနေနဲ့ AI စနစ်တွေကိုလေ့ကျင့်ရမှာအသုံးပြုခဲ့တဲ့မူပိုင်ခွင့်ရှိတဲ့ဖန်တီးမှုတွေရဲ့အချင်းချုပ်ကိုဖော်ပြရမှာဖြစ်ပြီးဖန်တီးသူတွေကိုအတိပေးထိုက်တဲ့ခံစားခွင့်ဒါမှမဟုတ်ရော်ကြီးအတွက်ဆောင်ရွက်နိုင်မဲ့နီလန်းချောင်းတွေရှိရေးအသေးအချာဆောင်ရွက်ဖို့ဖြစ်ပါတယ်
AI လေ့ကျင့်ရေး content တွေအတွက် license တွေရှိလာရေးအနုပညာဖန်တီးမှုအတိုင်းအဝိုင်းတွေနဲ့သမဂ္ဂတွေကစီယုံလှုပ်ရှားနေကြတာနဲ့အတူဒီဥပဒေပြုမှုကကြော်ကြားလာပါတယ် Stanford တက္ကသိုလ်ဥပဒေပါမောက္ခ Mark Lamley ကတော့လက်ရှိတရားစွဲဆိုမှုမှာ AI company နှစ်ခုရဲ့ကိုယ်စားလှယ်ဖြစ်ပါတယ်ရော်ဂျီပီရေးကဖြစ်ထိုက်ပေမဲ့စီးပွားရေးအရာအလုံးမဖြစ်ဘူးလို့သူကပြောပါတယ်
Take as an example
ကျွန်တော်ကိုယ်စားလှယ်လုပ်ပေးနေတဲ့ stability AI ကိုဥပမာပြပါမယ် Lion database အတွက်ရုပ်ပုံပေါင်းတန်း 2000 နဲ့သူတို့ကလေ့ကျင့်ပေးထားပြီးကုမ္ပဏီကတန်း 2000 တန်းပါတယ်ကုမ္ပဏီတစ်ခုလုံးတန်ဖိုးရဲ့ထက်ဝက်ကိုယူပြီးအနုပညာဖန်တီးသူတွေကိုမျှားပေးပါမယ်လေ့ကျင့်ရမှာအရုပ်တွေသုံးခံရသူတွေကိုရော်ကြီးအနေနဲ့ပေးမယ်ဆိုရင်တယောက်ကို50ဆင့်ရကြပါမယ
်အချက်လက်တွေထုတ်ဖော်ရေးဥပဒေပြုမှုဟာဆိုရင်ရောကြီးအပြင်ရေးကြည့်တဲ့အကြောင်းတွေရှိတယ်လို့ဤပညာဥပဒေရေးရာပညာရှင် James Grimmel Mann ကပြောပါတယ
် I think it's just good for the
AI တွေ့မှုတွေမှာမှတ်တမ်းတွေသိတာဘလို့အချက်လက်တွေအသုံးပြုလဲဒီအချက်လက်တွေကဘယ်ကရသလဲဒီအချက်လက်တွေရဲ့မှန်ကန်မှုနဲ့ရည်သွေးကိုဘယ်သူကစစ်ဆေးလဲဆိုတာတွေကိုသိရှိနိုင်ရေးကကောင်းတယ်လို့ထင်ပါတယ်အချက်လက်တွေပေါ်ထုတ်ပြသရမယ့်စီးမင်းဟာဆိုရင်လေဒီကဏ္ဍတစ်ခုလုံးရေသွေးစံနှုန်းပိုကောင်းအောင်တွန်းတင်နိုင်ရေးမှာအထောက်အကူဖြစ်နိုင်ပါတယ
် AI ထွက်ပေါ်လာတာနဲ့အတူဥပဒေဆိုင်ရာနဲ့ချင်းဝတ်ဆိုင်ရာကိစ္စအများအပြားထွက်ပေါ်လာသလို AI ရဲ့အခြေခံဖောက်ဒေးရှင်းကိုချပီးခဲ့ချသူတွေအတွက်ရောကြီးခံစားခွင့်ဘလို့ပေးမလဲဆိုတာကိုလည်းဆောင်ရွက်နေကြရစေဖြစ်ပါတယ်ရှင်
အမေရိကန်ပြည်ထောင်စုမှာ AI ဉာဏ်ရည်တုနည်းပညာကုမ္ပဏီတွေကမူပိုင်ခွင့်ကိုချိုးဖောက်နေတယ်လို့ဆိုပြီးတော့အနုပညာရှင်တွေတီထွင်ဖန်တီးသူတွေကအငင်းပွားပြောဆိုနေကြတာနဲ့ပတ်သက်ပြီးမတ်သိန်းကြီးထိုက်စူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်။အခုတခါဒီအမေရိကန်ပြည်ထောင်စုမှာ Fulbright ပညာသင်ဆုနဲ့ရောက်နေတဲ့ရုရှားပညာတော်သင်တွေနေရပြန်ဖို့ဘလို့အခက်ကြုံလာရနိုင်တယ်လဲဆိုတာကိုလည်းကြည့်ရအောင်ပါ Fulbright ပညာတော်သင်ထောက်ပံ့ငွေပေးတဲ့အမေရိကန်ပြည်ထောင်စုကနိုင်ငံတကာပညာရေးအဖွဲ့Institute for International Education IIE ကိုမလိုလားအပ်တဲ့အဖွဲ့အစည်းအဖြစ်နဲ့ရုရှားဆိုရကတတ်မှတ်လိုက်ပြီးတော့ပြီးခဲ့တဲ့မတ်လထဲမှာပဲဒီရုရှားနိုင်ငံအတွင်းမှာရှိတဲ့လုပ်ငန်းလုပ်ကင်ခွင့်လေပတ်တာတွေကိုလည်းပိတ်ပင်ခဲ့ပါတယ်ဒီအဖွဲ့အစည်းနဲ့ပတ်သက်တဲ့ဆက်နွယ်တဲ့သူတွေကိုလည်းတရားမဝင်လှုပ်ဆောင်မှုနဲ့ အရေးယူခံရနိုင်တာတွေရှိလာပါတယ်အခုလိုလှုပ်ရှားမှုတွေက Fulbright ပညာတော်သင်အစီအစဉ်နဲ့ပြပမှာပညာသင်နေကြတဲ့ရုရှားပညာတော်သင်တွေအတွက်လည်းနေရရုရှားကိုပြန်တဲ့အခါမှာရိုက်ခတ်မှုတွေရှိလာနိုင်တဲ့အကြောင်း Maxim Adams ပြောပြတဲ့သတင်းဆောင်မကိုတော့ကိုစုံမှုကျော်ပြောပြပါမယ်ရှင
် VN Leda Sovoliva ဟာရုရှားနိုင်ငံ Rostov Natano မြို့ကပါအခုအခါသူဟာအမေရိကန်ပြည်ထောင်စုနယူးယောက်တက္ကသိုလ်မှာပညာရေးဆိုင်ရာစိတ်ပညာပါတာရနဲ့ပါတဂူတန်းတက်ရောက်နေပါတယ်။လွန်ခဲ့တဲ့3နှစ်က Fulbright နိုင်ငံတကာကျောင်းသားပညာတော်သင်အစီအစဉ်နဲ့အမေရိကကိုရောက်လာခဲ့တာပါ။ Fulbright ပညာတော်သင်အစီအစဉ်ဟာအမေရိကန်အစိုးရကထောက်ပံ့ပေးထားတဲ့အစီအစဉ်ဖြစ်ပါတယ်။သူကအကြောင်းပြီးရင်သူ့နိုင်ငံကိုပြန်ပြီးအင်္ဂလိပ်စာကိုဒုတိယဘာသာစကားအဖြစ်သင်ယူသူတွေအတွက်သင်ရိုးစာအုပ်ပြုစုဖို့ရည်ရွယ်ထားပါတယ်ဒါပေမဲ့အခုအခါသူ့ရဲ့အစီအစဉ်ဟာမဖြစ်နိုင်တော့ဘူးဒါမှမဟုတ်မလုံခြုံတော့ဘူးဆိုတဲ့အခြေအနေကိုရင်ဆိုင်နေရပါတယ် VN Leader Sovoliva ကအခုလိုပြောပြပါတယ
် And yes chess ну я бы не хотела рисковать сесть в тюрьму просто потому
что Дигни Russia ရဲ့အခြေအနေတွေအရတိုင်းမျိုးတော့ချစ်ပါတယ်ဒါပေမဲ့ထောင်ချမဲ့အန်ဒီအတွက်တော့မစွန့်စားခြင်းဘူးဒီမှာနေလိုက်တာပိုအဆင်ပြေမယ်ထင်ပါတယ်
ရုရှားကျောင်းသားတွေဟာ Fulbright ပညာတော်သင်အခွင့်အရေးကိုခံစားခွင့်ရနေတာဆယ်စုနှစ်တင်နဲ့ချင်းနေပါပြီ။စစ်အေးတိုက်ပွဲကာလမှတောင်ခံစားခွင့်ရရှိခဲ့ပါတယ်။ဒါပေမဲ့ရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်ခဲ့ပြီးတဲ့နောက် Fulbright ပညာတော်သင်ထောက်ပံ့ကြေးတွေပေးတဲ့ IIE နိုင်ငံတကာပညာရေးအဖွဲ့ကိုမလိုလားအပ်တဲ့အဖွဲ့အစည်းအဖြစ်ရုရှားကသတ်မှတ်ခဲ့ပါတယ်။ရုရှားရဲ့ကျူးကျော်တိုက်ခိုက်မှုခံရတဲ့ယူကရိန်းကိုအမေရိကန်အစိုးရကကူညီထောက်ပံ့နေတာလည်းဖြစ်ပါတယ်။ရုရှားနိုင်ငံသားတွေအနေနဲ့ဒီလိုတရားမဝင်သတ်မှတ်ခံထားရတဲ့အဖွဲ့အစည်းတွေနဲ့ပတ်သက်ရင်ထောင်ဒဏ်၅နှစ်လောက်အထိကြားခံရနိုင်ပါတယ်။ရုရှားနိုင်ငံဆာရာတိုဖ်ကနေအမေရိကမှလာရောက်ပညာသင်ယူနေတဲ့ယက်ဖ်ကနီမစ်ဟေးကတော့သူကြောင်းပြီးရင်ရုရှားကိုပြန်ဖို့စိုးရိမ်မှုတွေဖြစ်နေပါတယ
်။ Поэтому и возвращаться в Россию это может быть небезопасно, я не хочу испытывать на себе.
Fulbright ပညာတော်သင်အစီအစဉ်နဲ့ပတ်သက်ခဲ့ပြီးရုရှားကိုပြန်မယ်ဆိုရင်တော့မလုံခြုံတော့ပါဘူး။အဖမ်းခံရမလားမခံရဘူးလားဆိုတာကိုကိုယ်တိုင်တော့သွားပြီးမစမ်းသပ်ချင်ပါဘူး
။ American နိုင်ငံသားရဲ့ဝန်ကြီးဌာနက Fulbright ပညာတော်သင်အစီအစဉ်အတွက်တာဝန်ရှိသူကို VOA ကမေးမြန်းခဲ့ရမှာFulbright ပညာတော်သင်အစီအစဉ်နဲ့လာရောက်တဲ့ရုရှားကျောင်းသူကျောင်းသားတွေအနေနဲ့သူတို့စံတာမရှိရင်ရုရှားကိုပြန်စရာမလိုဘူးလို့တုံ့ပြန်တဲ့ကြေညာချက်တည်းမှာဖော်ပြထားပါတယ်။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနကဖော်ပြထားရမှာတော့ကျောင်းသား150ဒါမှမဟုတ် Fulbright ပညာတော်သင်အစီအစဉ်နဲ့လာတဲ့ရုရှားပညာတော်သင်တွေအနေနဲ့ရုရှားကိုပြန်လို့ဖမ်းဆီးထောင်ချခံရနိုင်တယ်ဆိုရင်လှုပ်ဆောင်နိုင်မဲ့နီလန်တချို့ကိုဖော်ပြထားပါတယ်။တတိယနိုင်ငံတစ်ခုကိုသွားနိုင်ပါတယ်။ဒါမှမဟုတ်တက္ကသိုလ်နဲ့ညှိနှိုင်းပြီးပညာသင်ရင်းအလုပ်လုပ်ခွင့်ရှိတဲ့ဗီဇာနဲ့ပညာဆက်သင်မလား၊သုတေသနဆက်လုပ်နေမလားလုပ်နိုင်ပါတယ်။ဒါမှမဟုတ်ဘွဲ့လွန်သင်တန်းတွေထပ်လျှောက်တာမျိုး၊ဘွဲ့လွန်ပညာရှင်အစီအစဉ်တွေကိုလျှောက်ထားတာမျိုးတွေလုပ်နိုင်ပါတယ်။ဒါအပြင်အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနနဲ့ပူးတွဲလှုပ်ဆောင်ပြီးအခြားလုံခြုံစိတ်ချရတဲ့နေရာတွေကိုလေကြောင်းကနေသွားဖို့စီစဉ်နိုင်ပါတယ်။ဒါမှမဟုတ်ကိုပိုင်အစီအစဉ်နဲ့သွားနိုင်ပါတယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနကအကြံပြုထားပါတယ်။ဒါပေမဲ့ Fulbright ကျောင်းသူကျောင်းသားတချို့ကတော့ဒီအကြံပြုချက်တွေဟာလက်တွေ့မကျဘူးလို့ဆိုပါတယ်။ဘွဲ့လွန်ပညာရှင်အစီအစဉ်တွေလျှောက်ထားဖို့လဲနောက်ကျနေသလိုတတိယနိုင်ငံကိုသွားဖို့လဲအတော်များများကအဆက်အသွယ်မရှိတာကုန်ကျစရိတ်မတက်နိုင်တာတွေရှိတယ်လို့ဆိုပါတယ်။တချို့ကတော့ရုရှားပညာတော်သင်တွေအတွက်အမေရိကန်ကအပြည့်အဝအကူအညီမပေးဘူးလို့ဆိုပါတယ်။အမေရိကန်အနေနဲ့ဗြိတိန်က Chevening ပညာတော်သင်အစီအစဉ်လို့လုပ်တင်တယ်လို့ဆိုပါတယ်။ဒီအစီအစဉ်ဟာလည်း Fulbright လို့ပညာတော်သင်အစီအစဉ်မျိုးဖြစ်ပါတယ်။ဗြိတိရှပညာတော်သင်အစီအစဉ်ကတော့နှစ်နှစ်ပြီးရင်ရုရှားကိုပြန်ရမယ်ဆိုတဲ့သတ်မှတ်ချက်ကိုပယ်ဖျက်ပေးလိုက်ပါတယ်။
အမေရိကန်ပြည်ထောင်စုမှာ Fulbright ပညာတော်သင်စုနဲ့ရောက်နေတဲ့ရုရှားပညာတော်သင်တွေနေရပြန်ဖို့အခက်ကြုံနေရတဲ့အကြောင်းကိုစုံမိုးကျော်စူးစီးတင်ပြခဲ့ရပါရှင်။အခုဆက်ပြီးတော့မြန်မာနိုင်ငံနဲ့ဆိုင်တဲ့သတင်းတွေကိုတလဲတင်ပြချင်ပါတယ်။ရှမ်းမြောက်မှာစစ်ရေးတင်းမာနေတဲ့အချိန်တရုတ်အထူးကိုယ်စားလှယ်မြန်မာနိုင်ငံကိုရောက်ရှိလာတဲ့အကြောင်းကိုအရင်ဆုံးတင်ပြပေးပါမယ်။ တရုတ်အထူးကိုယ်စားလှယ်တန်ရှိကျွန်းဟာမြန်မာနိုင်ငံကိုဒီဇွန်လ16ရက်အင်္ဂါနေ့ကရောက်ရှိခဲ့ပြီးတော့မြန်မာနိုင်ငံသားရေးဝန်ကြီးနဲ့တွေ့ဆုံခဲ့တာမှာနေဆက်တည်ငြိမ်ရေးနဲ့အပြန်အလှန်အကျိုးတူကိစ္စတွေကိုဆွေးနွေးခဲ့တယ်လို့စစ်ကောင်စီဘက်ကထုတ်ပြန်ပါတယ်။ရှမ်းမြောက်ဒေသမှာစစ်ရေးတင်းမာမှုတွေတကြော့ပြန်ဖြစ်လာနေတဲ့အချိန်မှာပဲဒီခီးစဉ်ဖြစ်လာတာကြောင့်နေဆက်တည်ငြိမ်ရေးကိစ္စတွေဆွေးနွေးတာဖြစ်မယ်လို့သုံးသပ်ယူဆကြတာတွေလည်းရှိပါတယ်။ကိုဝင်းမင်းကဆက်သွယ်မိမြန်တင်ပြထားပါတယ်ရှင်။
ဟုတ်ကဲ့လာမယ့်2025ခုနှစ်မှာရွေးကောက်ပွဲလုပ်ဖို့ပြင်နေတယ်လို့ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်ကပြီးခဲ့တဲ့ပတ်စနေကပဲပြောပြီးအခုတရုတ်အထူးကိုယ်စားလှယ်ခီးစဉ်ဖြစ်လာတာကထူးခြားတယ်လို့သုံးသပ်သူတွေကပြောပါတယ်ပြီးခဲ့တဲ့ AP လာဇန်းကပဲမြန်မာကိုလာခဲ့ပြီးရှမ်းမြောက်အပြည့်ရရေးမှာဂျာဝင်ပေးခဲ့တဲ့တင့်ရှိကျွမ်းအခုခီးထူးခြားတာကိုတရုတ်မြန်မာအရေးလေ့လာသူဒေါက်တာလှကျော်စောက
မြောက်ပိုင်းမဟာမိတ်ဖွဲ့နဲ့အပြစ်ခတ်ရဆဲပြီးတဲ့နောက်ဒီကတော့အပြစ်ကရစဲရုံနဲ့မဟုတ်ဘူးတဲ့နိုင်ငံရေးရဆက်လက်ဆွေးနွေးဖို့ပါလို့တဲ့ဆက်လက်ပြီးလှောက်ဆောင်ရမယ်လို့ပြောထားတယ်ဗျအဲ့ဒီအတွက်လည်းအပွားပြန်တိခောက်ကြည့်နေတာခင်ဗျအခုနေဆက်တရုတ်နဲ့ဆက်ဆက်နေတဲ့နေဆက်တီတလျှောက်လုံးကတိုင်းရင်းသားနဲ့နိုင်ငံလက်ထဲကြီးအကုန်ရောက်ကုန်ကြပြီလေအဲ့ဒီနေဆက်တီကတိုင်းရင်းသားအဖွဲ့ကြီးရှိလဲတိတ်ကြွွှန်းကမကြခဏဝင်ထွက်သွားလာနေတယ်အဲ့ရလူတွေကလည်းဒီဘက်မှာခေါ်ခေါ်တွေ့နေကြလို့ကြားတယ်ဗျအဲ့တော့တပ်နိုင်ငံစီးအရှိန်လျှော့ဖို့နဲ့နိုင်ငံရေးဆွေးနွေးပွဲတွေဖြစ်ဖို့အတွက်ကြိုးစားပြီးလုပ်နေတယ်ထင်တယ်ဒီတိုင်းသွားရင်တော့ဗမာပြည်ကြီးကအချိန်လေးဆိုးတယ်ဆိုးဖို့ပဲရှိတာ哦နောက်တစ်ခုကဟိုနေဆက်ကုံတွေကြီးတွေပြန်ဖွင့်ဖို့လည်းကြိုးစားနေပုံရတယ်ဗျဒီဥက
ဒါအပြင်ဒီနှစ်စန်းဇန်နဝါရီလမှာစသဘောတူခဲ့တဲ့ဟိုင်ကင်သဘောတူညီချက်6လကြာလာချိန်မြောက်ပိုင်းစီရီတင်မမှုတွေအောက်ဖြစ်လာတဲ့ဒီခီးစဉ်ရဲ့နောက်ထပ်ထူးခြားနိုင်တာကိုလည်းအမည်မဖော်လိုတဲ့မြမအကြီးလေးလာသူတူက
ကျုပ်စီမံကိန်းတွေရဲ့အောင်နေစားကိစ္စတွေရဲ့ညီတော်သုံးဘွဲနဲ့ကိစ္စတွေရဲ့တင်မာနေတာရှိတယ်လို့ကျွန်တော်တို့မြောက်ပိုင်း30-20စစ်စီအေရီယာတွေမှာသာရှုလို့ရတယ်တင်မာနေတာရှိတယ်ရခိုင်မှာတိုက်ပွဲပြင်းထန်လာတယ်ကြောက်ဖြူမှာပြီးကြတဲ့ရက်ကတိုက်ပွဲဖြစ်လာတယ်ရခိုင်သူစီမံကိန်းတွေရှိတဲ့နေရာမှာတိုက်ပွဲမပြင်းထန်ဘူးသူစီမံကိန်းတွေမထိခိုက်ဖို့များလာကြိုးစားတာလားပေါ့နော်ဟိုက်ကင်းကတော့အချိန်ကြီးမကောင်းလေပြီးခဲ့တဲ့ဆွေးရဲအချိန်ကြီးမကောင်းနောက်ဝဲတော့ဆွေးဝင်နိုင်မလဲမသိဘူးဆက်တာတွေအကြောင်းလည်းဖြစ်နိုင်တယ
်ကြာအပြင်ပြီးခဲ့တဲ့လမေလလေကပဲလုတ်ခဲ့ပြီးမအောင်မြင်ခဲ့တဲ့ငါးချိန်မြောက်ကုမင်းမျိုးကဆွေးနွေးပွဲပြီးဖြစ်လာတဲ့ဒီခီးစဉ်ရဲ့နောက်ထပ်ထူးခြားနိုင်တာကိုလည်းမြမအရေးလေ့လာသူစိုင်းကြည်စင်ဆိုကအ
ယူရဲ့ interest ကျွန်တော်တို့ဒီဘက်သူမြန်မာနိုင်ငံတွင်းမှာဆက်လုပ်ဆရာရှိရတာပေါ့နောက်ရခိုင်ထပ်ပါတယ်တိုးတက်ဖြစ်ပြနေရတာတွေသူ concern ရှိပုံရတယ်အဲ့ဒီအတွက်ကြောင့်မတည်ငြိမ်ဘူးလို့လည်းပြောလို့ရတယ်အခုလောလောဆယ် EA ကိုအချင်းချင်းကြားရမှာနည်းနည်း tension လေးတွေရှိနေကြတာလည်းရှိတယ်အထူးသဖြင့်ကချင်နဲ့ DNL လေးကြားမှာမြင်နေရတယ်ပေါ့နော်နောက်တစ်ခုက international pressure အခုအကုန်လုံးကအချင်းကိုက်လို့ဖြစ်နေတာပေါ့နော်အခုဘောင်ဆန်းစုကြည်မွေးနေခရိုင်းနှစ်တွေမှာဒါလောက်အဲ့လိုတန်ယုံနေရနေပြီးတော့ထူးထူးခြားခြားလောက်တာမျိုးမတွေ့ရဘူးနဲ့အခုတန်ယုံ Facebook page ရနေလှောက်ရှားတာလေးတွေ့ရဆိုပြီးတော့ဒီရွေးကောက်ပွဲဆိုတဲ့တရင်ကလည်းထွက်လာလေဒါအကုန်လုံးကတော့ peace and reconciliation council အောက်မှာတယုံဖြစ်စီချင်တဲ့ဟာပေါ့နော်တွားပြီးတော့ align ဖြစ်နေတဲ့သဘောလိုလည်းယူဆလို့ရတယ်
အဲ့ဒီတော့ဒီရွေးကောက်ပွဲပြင်နေတာပြောပြီးရပ်ပိုင်းအတွင်းဒီခီးစဉ်ဖြစ်လာတာပေါ့ဒေါက်တာလှကျော်စောကအခုလို့ဆက်ထောက်ပြပါလေ
အမေဝိုင်းပြောပြောနေရွေးကောက်ပွဲကဘာသာကပဲပြောနေဘယ်သူမှလည်းမယုံဘူးကျမကတော့ဒီရွေးကောက်ပွဲဖြစ်မယ်လည်းမထင်ပါဘူးဒါပေမဲ့သူတို့အတွက်ကတော့ဓာကြီးကပြဆွာမှာပေါ့နော်နိုင်ငံတကာကိုသူတို့ဒီမိုကရေစီပြန်ရဖို့လုပ်နေပါတယ်ပါတယ်ဆိုပြီးတော့အိုးရွေးကောက်ပွဲပြောပြီးတာနဲ့ဒီလူတွေရောက်လာတယ်ဆိုတာတိုက်ဆိုင်မှုပဲဖြစ်မှာပေါ့ဗျာဒီခီးစဉ်ကြီးဆိုတာအစိုးရကကြိုပြီးစီစဉ်ထားကြတာပဲ
ဒါပေမဲ့စိုင်းကြည်စင်ဆိုးကတော့အခုလိုမြင်ပါတယ
်ကိုယ်ချိန်မှာသူရွေးကောက်ပွဲနဲ့ပတ်သက်တဲ့ကိစ္စကနိုင်ငံတကာအတိုင်းအဝိုင်းအထူးသဖြင့်ကျွန်တော်တို့အနောက်နိုင်ငံတွေပေါ့နော်ဒီမိုကရေစီနိုင်ငံတွေအနေနဲ့ဒီရွေးကောက်ပွဲပေါ်မှာတန်တရားရှိနေတဲ့အချိန်မျိုးမှာသူအနေနဲ့ဒီ peace reconciliation negotiation ဆိုတဲ့ခေါင်းတဲ့အောက်မှာ democratic practice ဖြစ်တဲ့ဒီရွေးကောက်ပွဲဆိုတဲ့ဥစ္စာကိုသူတို့ပြန်တည်လာပြီးတော့ဒီရွေးကောက်ပွဲကိုသူတို့အနေနဲ့ထောက်ခံတယ်ဒါမှမဟုတ်ရင်လည်းဒီလိုမျိုး endorse လုပ်ပြီးတော့ APB ဆိုင်ရာရဲ့ထောက်ခံမှုအားမြင့်လာအောင်ပြန်လုပ်တယ်လို့လည်းနားလည်လို့ရတယ်
ဒီပေါ်ဒီမဖော်လို့တဲ့မြမရေသုံးသက်သူကတော့
ဒီမှာသူတို့လိုချင်တဲ့ပုံစံအပြန်အလှန်ရင်းနှီးမြှုပ်နှံပြီးတော့အကျိုးစီးပွားအပြန်အလှန်ရှိမဲ့ပုံစံကိုတော့ဒီပုံစံနဲ့တွားနေလို့တော့မရဘူးသူအပြောင်းလဲလုပ်ရမယ်။ဟိုစစ်တပ်ကအာဏာတည်မြဲနေပြီးတော့ရွေးကောက်ပွဲတခုခုလုပ်ပြီးတော့ဆက်ပြီးတော့နိုင်ငံကိုထိန်းသားရုံနဲ့ရတော့ပြည်လည်းမဟုတ်ဘူး။သူတို့လိုချင်တဲ့ကြီးငြိမ်ပြီးတော့ရင်းနှီးမြှုပ်နှံလို့ရတဲ့စီမံကိန်းတွေလဲပတ်လို့ရတဲ့အချိန်လေး ောက်ဖို့မဖြစ်နိုင်ဘူ
းတကယ်တော့အရင်ဗိုလ်ချုပ်မူကြီးတန်းရွှေထွက်ပေါက်ရယူခဲ့တဲ့2010ရွေးကောက်ပွဲတုန်းကမရှိခဲ့တဲ့စည်ရေးတင်မာမှုတွေအခုရှိပြီးပြင်းထန်နေတာမို့အဓိကအတိုက်ခံတွေနဲ့ဆွေးနွေးတာမရှိဘဲရွေးကောက်ပွဲထွက်ပေါက်မရနိုင်တော့ဘူးလို့သုံးသက်သူတွေကထောက်ပြနေကြပါတယ်ခင်ဗျာ
တရုတ်ထူးကိုစလေတင်ရှိကျွန်းရဲ့မြန်မာနိုင်ငံခီးစင်နဲ့ပတ်သက်ပြီးတော့သုံးသက်ချက်တချို့ကိုကြားခဲ့ရတာပါကိုဝင်းမင်းကဆက်သွယ်မေးမြန်းတင်ပြခဲ့တာပါရှင်အခုဆက်ပြီးတော့မြောက်ရီတော်လန်းမှာမိုးရသည့်သွာလာရေးဘလို့အခက်ခဲတွေကြုံနေရတယ်ဆိုတာကိုလည်းတင်ပြပါမယ်မြောက်ရီတော်လန်းမှာအခုမိုးရသည့်ကာလအတွင်းသွာလာရတာတွေခက်ခဲနေပြီးတော့မြို့ရင်းကုန်စီစီးစင်းနိုင်မှုနဲ့ခီးသွာလာတဲ့သူတွေအတွက်လည်းအခက်ကြုံနေတယ်လို့ကိုယ်တိုင်ကြုံတွေ့တဲ့သူတွေကပြောပြပါတယ်တိုက်ပွဲအခြေအနေကြောင့်အသွာလာတားမြင်ထားတဲ့အာရှလန်းကိုပြန်ပြီးတော့အဆုံးပြုနိုင်ဖို့ကိုလည်းဒေသခံတွေနဲ့ကုန်သည်တွေကမျှော်လင့်နေကြပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုညံဝင်းအောင်ပြောပြပါမယ်ရှင်
။စစ်ကောင်စီတပ်နဲ့ကရင်တိုင်းသားလက်နက်ကိုင်အပါအဝင်တော်လှန်ရေးပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲတွေကြောင့်ကုန်သည်ရေးအဓိကလမ်းကြောင်းဖြစ်တဲ့အာရှလန်းမကြီးကိုအသွာလာတားမြင်ထားတာပါ။ခရီးသွားတွေနဲ့ကုန်စီသည်ယူသူတွေဟာမြဝတီတော်လန်းကိုအဓိကထားအသုံးပြုနေကြပြီးအခုမိုးရင်းအခါမှာတော့သွာလာရအတော်လေးခက်ခဲနေတယ်လို့ကိုတိုင်ကြုံတွေ့ရသူတူကပြောပါတယ
်အချိန်လေးကဘယ်လိုဖြစ်နေလဲဆိုတော့မိုးကတအားရွာလို့ရှိရင်ဗျသွာလာဖို့ကတော့အဆင်တော့မပြေဘူးလေဟိုလမ်းဟောင်းကြားပြန်တော့လေစရရအသက်တွေအဆင်တည်းရဲ့လောက်ထားတဲ့လမ်းဆိုတော့အခုကအသက်ကို၃ရက်အဆင်ကို၃ရက်တဲ့အခုကကျွန်တော်တို့ကားပြန်ဆင်းဖို့မဆင်းရသေးဘူးမဆင်းရသေးဘူးဆိုတာဒီလမ်းမှာဘယ်နဲ့ကြာလို့ကြာမယ်မှန်းမသိရတော့ကိုဆင်းဖို့နည်းနည်းလေးအခက်တွေ့နေလို့လေတောလန်းတောလန်းရှိတယ်ဗျတောလန်းတော့တော့အခုကဘယ်လမ်းမှအဆင်မပြေနေဘူးကျွန်တော်တို့ကတက်လာတဲ့နေ့ကကျတော့ကားတိုင်းလို့အဲ့လိုပေါ့နော်လေထုံစက်နဲ့ဆွဲရပြရတာရှိရလေကျွန်တော်တို့ကကိုနိုင်ကလည်းဆွဲရတယ်လေမိုးရွာရင်တော့ဘယ်လိုမှအဆင်မပြေဘူးကသွားလာလေ
မိုးရင်းမှာလမ်းပြက်စီပြီးကားကြီးတွေလမ်းချော်တိမ်းမောက်တာရှိသလိုကားအသေးနဲ့သွာလာသူတွေကလည်းညအိတ်ခီးသွာလာနေရတယ်လို့ပြောပါတယ်အာရှလမ်းကတော့ပြစ်ခတ်မှုတွေရှိနေလို့အခုအချိန်ထိမဖွင့်နိုင်သေးပေမဲ့အာရှလမ်းမကြီးမှာပြန်သွာလာနိုင်ဖို့မျှော်လင့်နေကြပါတယ
်အာရှလမ်းဖွင့်မှာပဲအဆင်ပြေပါဒီအခုလည်းမိုးသားရွာလို့ဆိုရင်သူတို့ကားတွေမပြတ်တတ်ဘူးအာရှလမ်းကြီးပဲဖွင့်နေကြတာလေအဲ့ဒါမှပဲဟိုပြည်သူတွေသွားရလာရေးအဆင်ပြေမှာ哦တိုင်းဆိုရင်အဆင်မဝါဆိုပါကောင်းဆိုရင်လမ်းကဆိုးတဲ့ဆိုးလာဖို့ပဲရှိကြတာလေ
လမ်းပန်းဆက်သွယ်ရေးအဆင်မပြေလို့ကုန်ကြစည်းကအရင်ကထက်ပိုတိုးလာနေပါတယ်ပြည်တွင်းမှာသုံးဆွဲနေတဲ့ထိုင်းကုန်စည်းတွေလည်းဈေးတက်လာနေပါတယ်မြဝတီမြို့ထဲမှာတော့ပြည်တွင်းထွက်ကုန်တချို့ပြတ်လတ်နေပြီးထိုင်းကုန်စည်းကိုသုံးဆွဲဖို့ကလည်းကုန်ကြစည်းပိုများတယ်လို့ဒေသခံတူကပြောပါတယ
်အချို့ပြည်သူတွေကကျသွားလို့မှဘုတလောကကျန်နေကြပြီလို့လောမပြပြီတော့မှဒီတအားထောင်တက်သွားနေရှင်အခုဆက်ရှင်နေကြတော့ရိုးရရပြီးရလဲဈေးကောင်းနေလေဒီရကရောင်းရပြီးပြတ်သွားရင်ကရွှေပေါ်တယ်ချောင်းကြီးအေးကိုချောင်းတောင်းလက်ခံပြီးနေကြရနေရှင်ပြန်ကြိုင်မှာလောမပြရလို့အဲ့ဒီလမ်းကပဲဒီကေကစားရရလာတာရှင်ပြီးရမမတို့ရောင်းဝေးလိုက်တာရှင်အနာနဲ့လိုင်းဆိုရင်မမတို့ဒီမှာစင်းရင်းတက်ပြီးဆိုရင်လောမမရဘူးခိုင်းချင်းလို့ရတယ်ခိုးမလို့ line အချိန်ကြီးကကောင်းနေရှင်အဲ့ဒီမှပြန်ကြတော့ခိုင်းချင်းရတဲ့ line ကောင်းဒီညောင်ကြီးလေးတွေမှာကြတော့ခိုင်းဟောက်ပိုင်းတွေဒါလို့အရင်ကတော့တုံးဟိုအထောင်းဟောက်ပိုင်းတွေတုံးကြတယ်လေအခုအရင်ဝိုင်းဆိုင်တွေရတယ်ထွက်တာလေးညောင်ကြီးရှိပြီရှင
်ထိုင်းဘက်ကနေစားတော့ကုန်ဝယ်ယူနိုင်ဖို့လမ်းကြောင်းလွယ်ကူပေမဲ့မြန်မာငွေကြက်တန်ဖို့ကြာဆင်းနေချိန်မှာပြည်ပကုန်စည်သုံးဆွဲနိုင်ဖို့ကခက်ခဲနေတယ်လို့ပြောပါတယ်မြဝတီကော့ဂရိတ်အာရှလမ်းမကြီးကိုပိတ်ပင်ထားချိန်မှာအခုအသုံးပြုနေတဲ့ထိုးကော်ကိုလမ်း138လမ်းနဲ့ကျဲဥတောင်လမ်းတွေဟာမိုးရွာတဲ့အချိန်ကြောင့်ပျက်စီးနေပြီးသွာလာရခက်ခဲနေတာပါမြဝတီလမ်းမှာသွာလာနေကြတဲ့ကုန်တင်ရင်နေနဲ့ခီးသွားကားမောင်းသူတွေကတော့မဖြစ်မနေသွာလာရမယ့်ကိစ္စရှိမှသာအသွာလာလုပ်ကြဖို့တိုက်တွန်းထားပါတယ်ခင်ဗျာ
မြဝတီတော်လန်းမှာမိုးရသည့်သွာလာရေးအခက်အခဲတွေနဲ့ကုန်စီသွာလာတွေအခက်ကြုံနေရတဲ့အကြောင်းသတင်းပေးပို့ချက်ကိုကိုညာဝင်းအောင်ကတင်ပြပေးခဲ့တာပါရှင်။မကြခင်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဦးအောင်ခင်ရဲ့မြမရေးသုံးသက်ချက်၊ကျမ်းမာရေးနဲ့တိုင်းရင်းသတင်းလောအစီအစဉ်တွေကိုထုတ်လွှင့်ပေးမှာမို့စောင့်မျှော်နှာစင်ပါအောင်ရှင်
။ VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေ၊သတင်းဆောင်မတွေကိုအီးမေးလ်သတင်းလောအဖြစ်နဲ့ VOA ပိတ်သက်တီစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီ email သတင်းတော်ကို Facebook စာမျက်နှာကနေပြီးလွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်စ ျမတို့ရဲ့အင်တာနက်ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလွှာတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ VOA မြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်တနည်းကတော့ VOA မြန်မာအီးမေးလ်လိပ်စာ bambi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးဖို့လိုပါတယ်။နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းတော်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပရိသတ်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင
်။မင်္ဂလာမနက်ခင်းပါရှင်။ VOA American တန်ရဲ့ဇွန်လ21ရက်တောက်ချာနေမနက်ခင်းရေဒီယိုအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးနေတဲ့ကျမတို့ရဲ့ဒီအစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 4051နဲ့လိုင်းလက်မီတာ190တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။ကျမ်းမာရေးနဲ့တိုင်းရင်းသားလောအစီအစဉ်တွေမထုတ်လွှင့်ပေးခင်မှာအရင်ဆုံးဥောက်ခေရဲ့မြန်မာရေးသုံးသက်ချက်ကိုကြည့်ကြရအောင်ပါရှင်။ထိုင်းမြန်မာနယ်စပ်တောင်ရင်းမြစ်ကမ်းခြေကရာဇဝတ်ကွန်ရက်အကြောင်းကိုဥောက်ခင်ကသုံးသက်ရေးသားတင်ဆက်ထားပါတယ်ရှင
်။ထိုင်းမြန်မာနယ်စပ်တောင်ရင်းမြစ်ကမ်းခြေတစ်လျှောက်ကဒုစရိုက်လုပ်ငန်းအကြောင်းသတင်းမီဒီယာမှာပေါ်ပြနေတာအတော်လေးကြားနေပါပြီ။ဒီကိစ္စနဲ့ပတ်သက်တဲ့အစီရင်ခံစာနဲ့စာရန်းတွေမကြာမီကထွက်လာပါတယ်။လုံးရဲ့နိုဝင်ဘာလကဆိုင်ဘာငွေလင်းလုပ်ငန်းနဲ့ပြည်တွင်းစစ်အကြောင်းကို Atlantic Council ရဲ့ Digital Forensic Research အဖွဲ့ကထုတ်ဝေထားပါတယ်။ American ငြိမ်းချမ်းရေးဌာန USIP ကတော့တောင်ရင်းမြစ်ကမ်းခြေကရာဇဝတ်ခွန်ရဲဟာကမ္ဘာငြိမ်းချမ်းရေးနဲ့လုံခြုံရေးကိုပါအန္တရာယ်ပေးနိုင်ကြောင်းရေးထားတဲ့အစီရင်ခံစာကိုမေလလယ်ကထုတ်ဝေပါတယ်။အမေမြေကမ်းခြေမှာဒုစရိုက်လုပ်ငန်းမျိုးစုံနဲ့စီးပွားရှာနေတဲ့ကရင်နယ်ကြားဆောင်တပ်ရဲ့ရာဇဝတ်ကွန်ရက်ကို Justice for Myanmar ကမေလတန်းပိုင်းမှာအစီရင်ခံစာထုတ်ထားပါတယ်။နယ်ကြားဆောင်တပ်ဟာသူတို့ပါဝင်နေတဲ့ online ငွေဒိန်လုပ်ငန်းရဲ့ဆိုးရတဲ့အကျိုးဆက်နဲ့နိုင်ငံခြားအထိအန္တရာယ်ပေးနေတာကိုနားလည်ဖို့မရပါဘူး။နယ်ကြားဆောင်တပ် viewer မှုပုံမှုစောတင်ဝင်းကသူတို့မြင်ငါထားလို့တရုတ်တွေငွေလိန်လုပ်ငန်းလုပ်နိုင်တာဖြစ်ပြီးမဲ့ကြားပြန့်သဘောတရားကိုသူတို့နားမလည်ဘူးလို့အာဝတီနဲ့ပြစ်ဆုံးမင်းမြန်ကမှပြောဆိုသွားပါတယ်ဒါပေမဲ့သူတို့ထိန်းချုပ်ထားတဲ့နေမြေမှာနိုင်ငံခြားသား1000ကျော်ရှိမယ်လို့စောတင်ဝင်းကမေလ24ရက်နေ့ကအာဝတီကိုပြောပါတယ်တကယ်တော့နေစာဒုတိယလူငန်းတွေဟာတရုတ်ကြောင့်ကြီးထွားရှင်တန်လာတာပါတရုတ်ပြည်မှာလောင်းကစားမှုပိတ်ပင်ထားတဲ့အတွက်အလောင်းစားလုပ်ကျင်တဲ့တရုတ်တွေဟာမြန်မာနယ်စပ်မှာဖွင့်ထားတဲ့ကစီနိုလောင်းကစားဝိုင်းတွေကိုသွားရောက်ပျော်ပါကြတဲ့အတွက်မိုင်းလာလောက်ခံစားတဲ့နေစပ်မျိုးတွေကြီးထွားလာတာဖြစ်ပါတယ်ဝပ်ပြည်နယ်ကပန်းစံမိုင်းပေါက်နဲ့မိုင်းလင်းစားတဲ့နေစပ်မြို့တွေမှာအခုတည်းကရူးစရိုက်လုပ်ငန်းတွေရှင်သန်နေတုန်းပါပဲကစီနိုကားကစားဝိုင်းအပန်းဖြေစခန်းဟိုတယ်အထူးစီးပွားရေးစုံစသဖြင့်အပေါ်ယံအမီတန်မတွေမျိုးစုံပေးပြီးနောက်ပိုင်းမှာတော့ရာဇဝတ်တင်တဲ့လုပ်ငန်းမျိုးစုံနဲ့ငွေရှာကြပါတယ်အထူးသဖြင့်တရုတ်ပြည်တဲကလောင်းကစားလုပ်ကျင်သူတွေကိုရည်ရွယ်ပါတယ်တရုတ်ပြည်မှာလောင်းကစားလောကရဲ့ငွေအင်အားဟာနေစင်ဒေါ်လာတန်း4000ကနေ7000အထိရှိတယ်လို့ခန့်မှန်းကြပါတယ်။ဒါကြောင့်ဒီငွေပမာဏကိုဥတီပြီးကြားပြန့်ငွေလိန်လုပ်ငန်းပေါ်ပေါက်လာတာပါပဲ။လောရလကန်ရလွယ်ကူတဲ့မြန်မာလောင်းနဲ့ကမ္ဘောဒီးယားမှာစတင်ပေါ်ပေါက်လာတယ်လို့ဆိုပါတယ်။ဒေသခံအစိုးရတွေကူညီလို့တဖြည်းဖြည်းကြီးထားလာတဲ့တရုတ်ကြားပြန့်လုပ်ငန်းကိုထိတ်ချုပ်ရာမှာတရုတ်အစိုးရမနိုင်မနှင်းပြစ်လာပါတယ်စစ်ကောင်စီလိုဒေသခံအစိုးရကပါဒုစရိုက်လုပ်ငန်းကိုအကာအကွယ်ပေးလာတဲ့အခါမှာတိုင်းရင်းသားလက်နက်ကိုင်ကိုအကူအညီတောင်းပြီးကိုနီးကိုဟန်နဲ့ပြင်းရတဲ့အဖြစ်ကိုရောက်သွားပါတယ်မ မြောက်ပိုင်းညီနောင်သုံးဘွဲ့ရဲ့ကိုးကန်စစ်စင်ရေးဟာတရုတ်အစိုးရမကြိုက်တဲ့ကြားဖြန့်လုပ်ငန်းကိုခြေမှုန့်ဖို့လဲယူရပါတယ်။ဒါပေမဲ့ကြားဖြန့်တရုတ်အများအပြားထိုင်းမြန်မာနယ်စပ်ကိုပြောင်းရွှေ့နေကြပါတယ်။မဲလောင်ဒေတာကရာဇဝတ်ဂိုင်းနေရဲ့နှစ်စဉ်ဝင်ငွေဟာဒေါ်လာတန်း9000ရှိတယ်လို့ခန့်မှန်းကြပါတယ်။ဒီငွေပမာဏဟာလာအိုကမ္ဘောဒီးယားမြန်မာသုံးနိုင်ငံရဲ့အတင်းထုတ်လုပ်မှုရဲ့40ရာခိုင်နှုန်းဖြစ်ပါတယ်။အာနာပိုင်တွေကိုဒီထဲကဆက်ကြည့်ပေးရပါတယ်တကယ်တော့တရုတ်ဆိုးရဟာရဇဝတ်ဂိုင်းတွေကိုထိထိရောက်ရောက်နှိမ်နှင်းနိုင်တာမဟုတ်ပါဘူးကိုးကန်ကိုနှိမ်နှင်းတယ်လို့တောင်ကြီးမြေကန်းကြီးကရဇဝတ်ဂိုင်းကိုနှိမ်နှင်းနိုင်မလားဆိုတာကိုတော့မသိနိုင်သေးပါဘူးစစ်တပ်နဲ့အလို့တော်ကြီးကိုးကန်မိသားစု၄စုစီမံခန့်ခွဲတဲ့အွန်လိုင်းငွေလိမ်လုပ်ငန်းဟာနှစ်စဉ်ဒေါ်လာတန်း1400လောက်ဝင်ငွေရှိတယ်လို့မြောက်ပိုင်းညီနောင်မဟာမိတ် MNDAA တပ်မှုပုံတာရွှင်ကပြောကြားသိရပါတယ်စစ်အာဏာသိမ်းခြင်းကစပြီးတောင်ရင်မြစ်ကရာဇဝတ်ကိုင်းတွေပြန်လည်လှုပ်ရှားလာပါတယ်စိုက်ဘာငွေလိမ်လုပ်ငန်းဟာဝင်ငွေကောင်းတာမို့အလွယ်တကူလက်လွတ်ခံမှာမဟုတ်ပါဘူးလောလောဆယ်အများဆုံးရနေသူတွေကတော့ကရင်နယ်ကြားဆောင်တပ်ဖြစ်ပါတယ်တော်မျိုးရောရွှေကောက်ကိုလည်းပြန်လဲစီကားလာပုံရပါတယ်လောက်ကင်ဒေတာကအလုပ်သမားတွေကွန်ပျူတာသမားတွေတရုတ်တွေနဲ့လူသစ်တွေဝင်လာလို့ရွှေကောက်ကကြားဖြန့်ငွေလိမ်လုပ်ငန်းတွေပုံမှန်ပြန်လဲလဲပတ်နေပြီလို့ KIC ကရင်သတင်းမှာအပီလကုံပိုင်းကဖော်ပြပါတယ်ကစီနိုလောင်းကစားဝိုင်းတွေလည်းပုံများလာပါတယ်ရွှေကောက်ကုံနဲ့မြဝတီမြို့ပြင်ဘက်ကိုကြပြန်အွန်လိုင်းဝယ်လေလုပ်ငန်းတွေရွှေပြောင်းလိုက်တဲ့အတွက်ဝင်ထွက်မှုလွယ်ကူတယ်လို့ခန့်မှန်းကြပါတယ်ခင်ဗျာ
ထိုင်းမြန်မာနယ်စပ်တောင်ရင်မြေကမ်းခြေကရာဇဝတ်ကွန်ရက်အကြောင်းဥောက်ခင်သုံးသက်တင်ပြခဲ့တာပါရှင်အခုဆက်ပြီးတော့အကြမ်းမရေးအစီအစဉ်ကိုတင်ဆက်ပေးပါဦးမယ်မြန်မာနိုင်ငံမှာဆက်လက်နဲ့ဆေးရွက်ကြီးကြောင့်စီးပွားလူမှုထိခိုက်ဆုံးရှုံးမှုတွေရှိနေတယ်လို့ဒါတွေကိုမတုံ့ဆွဲအောင်ကာကွယ်တားဆီးဖို့မှာလည်းစင်ကော်ချက်တွေရှိနေတယ်လို့ကျန်းမာရေးပညာရှင်တွေကထောက်ပြပြောဆိုကြပါတယ်။ဘယ်လိုအခက်ခဲစင်ကော်ချက်တွေပါလဲ။ဘယ်လိုကင်တွယ်သင့်ပါလဲ။ဒီအကြောင်းကိုတော့ Health Digest ကျန်းမာရေးနဲ့ဆေးပညာချာနဲ့အငင်းစား Editor ချုပ်နဲ့နောက်ပြည်သူ့ကျန်းမာရေး Foundation အလုပ်မှုဆောင်အဖွဲ့ဝင်လည်းဖြစ်တဲ့ဒေါက်တာတင်မောင်ထွေးခေါ်တောက်ထွေးစေမန်းကိုကိုဝင်းမင်းကမေးမြန်းပြီးတော့ဒီတစ်ပတ်ကျမ်းမာရေးအစီအစဉ်မှာတင်ဆက်ထားပါရရှင
်။ Okay ဒေါက်တာတင်မောင်ထွေးအများသိကြတဲ့တောက်ထွေးစေမန်းခင်ဗျာကျွန်တော်တို့ကမ္ဘာဆေးလိမ့်မတောက်ရေးနေပြီးခဲ့တဲ့လကုံကခြောက်ရောက်ခဲ့ချိန်မှာဒီဆေးလိမ့်ကြောင့်မြန်မာနိုင်ငံပါဝင်ပေါ့နော်နိုင်ငံစီးပွားရေးအပြင်မိသားစုတွေရဲ့ဝင်ွေတွေကိုပါထိခိုက်ဆုံးရှုံးစေတာကိုပြီးခဲ့တဲ့ဘက်ကပြောပြီးမှဒီတစ်ပတ်တော့ဆရာကြီးနောက်ထပ်ဒီထိခိုက်နိုင်တဲ့စိန်ခေါ်မှုတွေရှော့ချရေးကိုဆက်ပြောမှာမို့အဓိကဘာကနေစပြီးတော့ရှင်းပြခြင်းလဲဆရာကြီ
းဒီဆေးလိပ်ကုမ္ပဏီတွေနဲ့ကျွန်တော်တို့ကအခုကစစ်ပွဲခင်းနေတာသလိုပဲကျွန်တော်ဆေးလိပ်နဲ့ဆေးရွက်ကြီးသုံးစုံတက်ဖြည့်ရေးအဖွဲ့အစည်းတွေလူလူချင်းပုံကိုယ်တွေဌာနတွေအစိုးရဌာနတွေနောက်တကကျမရေးနဲ့ဆိုင်တဲ့ကျမရေးတို့ပညာရေးတို့ဘက်ကလူတွေကတစ်ဖက်ဆေးလိပ်ကုမ္ပဏီတွေကတစ်ဖက်ကျွန်တော်တို့ကစစ်ပြိုင်နေတဲ့သဘောရှိပါတယ်။ဘာကြောင့်လဲဆိုတော့ဆေးလိပ်ကလည်းကျွန်တော်တို့ဒေတာစစ်စစ်ဘောပြောလို့ရင်ဆေးလိပ်တောက်ချင်းမတောက်ချင်းအရက်တောက်ချင်းမတောက်ချင်းစတဲ့ဥစ္စာတွေကဟို human rights ဆိုတဲ့အနေနဲ့နှွေးနေပါတယ်။လူတယောက်ကသူ့ဟာသူဆေးလိပ်တောက်မယ်။သူတယောက်တည်းတကူရဲတောက်လို့သူ့ဟာသူယောဂါဖြစ်လို့သူ့မိသားစုပဲဆုံးရှုံးသွားတော့ခါဆိုပြီးတော့တွတ်ထားလို့မရပါဘူး။ဘာကြောင့်လဲဆိုတော့အဲ့ဒီဥစ္စာရှိလို့ရှိရင်သူ့ရဲ့ပဝင်းငင်ုံလည်းမဆေးလိမ့်ငွေဟို second smoke ကဘောမှာလည်းထိခိုက်နိုင်တာဖြစ်ပါတယ်အဲ့တော့အဲ့လိုဟာမျိုးတွေကိုကျွန်တော်တို့ကဒီဆေးလိမ့်ငွေကင်းစင် zone တွေကိုကိုးချက်ပြီးသတ်မှတ်သွားရမှာဖြစ်ပါတယ
်ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့အခုလိုဒီတခြားဆေးလိမ့်မတောက်တဲ့သူတွေကိုပါပေါ့နော်ထိခိုက်နိုင်တာအတွက်မထိခိုက်အောင်ပေါ့နော်ဒီထိထိရောက်ရောက်ဖြစ်အောင်ဘယ်လိုအကြံပြုခြင်းလဲဆရာကြီ
းအခုတော့လုံးဝတော့ကျွန်တော်တို့နမူနာပြောရရင်ဟိုကြောင်းနေအစိုးရယုံနေဌာနတွေမှာဆေးလိမ့်မတောက်ရဘူးနောက်တော့အများပြည်သူနဲ့သက်ဆိုင်တဲ့အာဂရာယုံနေရုပ်ရှင်ယုံနေကပွဲယုံနေနောက်စားတောက်ဆိုင်နေရက်စတောရန့်နေမှာလည်းဆေးလိမ့်မရောပါဘူးမတော့အောင်ဆိုကန့်သက်ထားတာရှိပါတယ်အဲ့ဒါတွေကိုဟိုအစိုးရလည်းလုပ်ပေးထားတယ်ပြည်သူတွေလည်းလိုက်နာဖို့လိုပါတယ်လိုက်နာဖို့ပဲကျွန်တော်သုံးချက်ကြည့်ရှုတဲ့အဖွဲ့တွေကလည်းလိုပါတယ်သုံးချက်ကြည့်ရှုပြီးတော့သတိပေးမဲ့လူတွေ လို့တယ်နောက်တကအဲ့လိုအားလုံးတွေလည်းဟိုအသတိပေးတဲ့စာရန်နေပိုစတာတွေကိုလည်းကြီးတယ်များများပေါ့လေလူတွေကအများကပြောပြနေမှသိတဲ့သဘောရှိတဲ့အတွက်ကြောင့်အများမြင်အောင်သိသာအောင်ရေးထားကတ်ထားရမယ်လေလို့ရပါမယ
်ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောဘလို့စောင့်ကြည့်သတိပေးဖို့အကြံပြုခြင်းလေးလဲဆရာကြီး
အမကလေးတွေဆိုလို့ရှိရင်ကျောင်းမှာဆိုလို့ရှိရင်အသက်သက်ရွယ်ဆိုလို့ကျွန်တော်တို့အစိုးရနေပြီးတော့ဟိုလောလောဆယ်တော့အသက်18နှစ်အထိကိုဒီဆေးလိပ်မတော့ဘူးကန့်သက်ထားဆေးလိပ်မရောင်းရပါဘူးအဲ့တော့ဆေးလိပ်ကိုလည်းဟိုအရေးအတွက်ကိုလည်းအလိပ်အဖြီးကြီးမရောင်းရပါဘူးအဲ့တော့ဆိုင်ဒီဆေးလိပ်နဲ့ပတ်သက်ပြီးတော့စီဝါရေးလှုပ်ရှားနေတဲ့ဆေးလိပ်ရောင်းတဲ့လူတွေဆိုလို့ရှိရင်လည်းလုံးဝမရောင်းမဲမနေနိုင်သေးသည့်တည်းအောင်ကလေးတွေ18နှစ်ယောက်ကလေးတွေလာရဆေးလိပ်မရောင်းတာမျိုးနောက်ဆေးလိပ်အလိပ်အပြည်တွေကိုမရောင်းတာမျိုးလုပ်ရှင်းရပြန်လိုက်နာနိုင်ပါလေ။နောက်တကကျောင်းနေတဲ့ပြည်တရားအတွင်းမှာဆေးလိပ်မရောင်းအောင်ဆေးလိပ်ဆိုင်မချိအောင်ဆိုတာလည်းရှိပါတယ်။ဒါတော့မှတချို့သောလက်ထဲမှာယူလာပြီးတော့ဆန်တော့မဟုတ်ဘူးလူကိုယ်တိုင်လမ်းမေးသေးတဲ့သဘောမျိုးနဲ့လာရောင်းတာမျိုးတွေရှိနိုင်ပါလေ။ဝင်းနေရာနဲ့ညားတဲ့ကနေပြီးတော့ပေးတာမျိုးဖြစ်နိုင်ပါလေ
။ဟုတ်ကဲ့ဆရာ။အဲ့တော့ဒီနေရာမှာဥပဒေပိုင်းအရာပေါ့နော်။ဟိုတတိထားသင်ပြီးတော့အရေးယူနိုင်ဖို့ကိုဘယ်လိုအကြံပြုရှင်သေးလဲဆရာကြီ
းကျွန်တော်တို့ရဲ့ဒီဆေးလိပ်နဲ့ပတ်သက်တဲ့ဥပဒေပြဋ္ဌာန်းချက်တွေကလည်းပြန်ပြီးတော့ပြင်ဆင်ဖို့လိုနေသေးပါသေးတယ်။ဘာလို့ဆိုတော့ကျွန်တော်တို့လက်ရှိသတ်မှတ်ထားတဲ့ဥစ္စာကဆေးလိပ်တောက်ချင်းကိုမကျောင်းတစ်ကျောင်းမှာတန့်သက်ထားပြန်ကျောင်းမှာမတော့ပါဘူးလို့ကျောင်းဆရာတယောက်ကိုသတ်မှတ်ထားပြန်မယ်။အဲ့ဒီကျောင်းဆရာကအဲ့ဒီကျောင်းဝင်းထဲမှာရှိနေတဲ့ကျောင်းဝင်ထမ်းဆရာပွဲဖြစ်ဖြစ်လူသမားတွေကိုသူ့ဝင်ထမ်းရဲ့နေအိမ်မှာတောက်ခွင့်ရှိသလိုဖြစ်နေတယ်။ကျွန်တော်ကအဲ့ဒါမျိုးဖြစ်တဲ့ခါကျတော့အဲ့မှာသွားတော့လို့ရတယ်။အိမ်နာထဲမှာသွားတော့တာလည်းရှိတယ်။အဲ့တော့ဘုံက 100% smoke free ဖြစ်ဖို့အထီအောင်ကျွန်တော်တို့ကဥရေရလုတ်ပေးစရာတွေလိုပါတယ်။ပြင်မှုကြီးရေးစရာတွေလိုပါတယ်
။ဟုတ်ကဲ့ဆရာကြီး။နောက်ထပ်ရောဘလို့ဥရေပိုင်းကစိန်ခေါ်မှုတွေရှိနေသေးလဲဆရာကြီး
။နောက်တစ်ခါ designated smoking area ဆိုပြီးတော့ဒေဆိတ်တွေမှာလုတ်ပေးတာရှိတယ်။နောက်ဖျားတွေမှာဒီ tourist site တွေမှာလုတ်ပေးတာရှိတယ်။စိတ်တော့လို့ရတဲ့နေရာဆိုပြီးတော့တတ်တတ်မလုတ်ပေးတဲ့နေရာတွေရှိပါတယ်။အဲ့ဒီဥစားတွေကလည်းဟိုပထမပိုင်းမှာတော့ဆေးလိပ်လုံးဝမတော့နဲ့လို့ကြောရဟိုမဂရုတ်နိုင်ကြသေးတဲ့ကာလမှာကြော်သေးပေါ်သေးနဲ့ကဲသူတို့ကတော့အများပြည်သူနဲ့အနည်းဆုံးပြတရားကွာတဲ့နေရာမှာတိစဘာပြင်းထဲမှာတောက်လို့နေရာလေးတွေဖန်တီးပြီးရင်ရရဲဆိုပြီးတော့လုထလာတာတွေရှိပါတယ်ဒါပေမဲ့အဲ့ဒီဥစားတွေကလည်းဒါ 100% smoke free မဖြစ်သေးပါဘူးအဲ့ဒါမျိုးတွေ 100% smoke free ဖြစ်အောင်လုံးဝမတော့ရဘူးဆိုတဲ့နေရာဖြစ်သွားအောင်ကျွန်တော်တို့ဥတွေကိုပြင်ဖို့လူနိုင်ပါလေလူလူလဲလူပါလေပေါ့လေအဲကျွန်တော်တို့ဒီဆေးလိပ်မတော့ဆေးလိပ်တစ်ဆေးရကြီးတစ်ဆေးသုံးဆေးထိချိုးရဥပဒေအရကျွန်တော်တို့မြန်မာနိုင်ငံမှာတော့ထွက်ထားပြီးသားပါ2006ခုနှစ်ကတည်းကထွက်ထားပြီးသားပါထွက်ထားပြီးတော့2009ကစပြီးတော့အသက်ဝင်ပြီးသားပါအဲ့တော့အဲ့ဒီဥပဒေကိုလည်းပို့ပြီးတော့ကြီးရအောင်နဲ့လိုက်နာရဖို့နဲ့ဥပဒေထဲမှာပြင်ဆင်စစ်နာတွေပြင်ဖို့လည်းအများကြီးလိုပါလေ
ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလို့ဒီဥပဒေပြင်ဖို့မြန်မာနိုင်ငံမှာလိုအပ်နေတဲ့တစ်ချိန်တည်းမှာပဲပေါ့နော်ဒီလက်ရှိအရင်တစ်ခေါက်ကဆရာပြောခဲ့တဲ့နှစ်စဉ်မြန်မာနိုင်ငံထဲမှာဒီလူပေါင်း6000ကျော် 9000 လောက်ဒီဆေးလိပ်နဲ့ဆွေရကြီးကြောင့်အသက်ဆုံးရှုံးနေရတဲ့အထဲမှာဒီကိုယ်တိုင်ဆေးလိပ်မတော့ပဲနဲ့ဆရာရဲ့ဒီတဆင့်ဘေးကနေရှူမိတဲ့ထဲကသေဆုံးရတဲ့အနေထားရောဘယ်လောက်ရှိတာဆရာတို့တွေ့ထားသေးလဲဆရာရဲ
့ဟိုမြန်မာပြည်ကပြည်သန့်တော့အဲ့ဒါမရှိဘူးဆရာမြန်မာထဲမှာလည်းဒီကမ္ဘာဖိကာကိုပဲကျွန်တော်ပြောလို့ရပါတယ်ဒီ second hand smoke ကတော့ခေါ်တာပေါ့လေဆေးလိပ်မတော့ပေမဲ့အဲ့ဒီဆေးလိပ်တောက်တဲ့လူရဲ့အနီးနားမှာရှိတဲ့လူတယောက်ကလေးပဲဖြစ်ဖြစ်ကိုဝင်တယ်ပဲဖြစ်ဖြစ်လူတယောက်တမန်တော်ပဲဖြစ်ဖြစ်သူကအငွေ့ကိုရှူရပါတယ်ထွက်လာတဲ့ငွေ့ကိုရှူမိပါတယ်အဲ့လိုရှူမိခြင်းကြောင့်ဒီချိခိုက်ရတဲ့ဥစ္စာကဒီရဲ့အားလုံးရဲ့ချစ်ဖို့တပေါ်တော့ဟာဒီတစ်ဆင်းရဲ့ second hand smoke ကတွေခံစားနေရတာဖြစ်ပါတယ်တော့ကျမကြီးချိခိုက်ပါတယ်ဒီဆေးလိပ်ကြောင့်ပေါ့လေ
ဟုတ်ကဲ့ဒါကွန်ပျူတာစုဝင်နေပါထိခိုက်နေတဲ့ခါရှိတာပါဆရာเนาะကိုခင်မင်ရသူတွေကိုတငယ်ချင်းတွေ
ဟောထိခိုက်နေတာပါဆရာ
ဟုတ်ကဲ့ပါဆရာ
အမှားလေဆရာအဲ့တော့အိမ်တော်ဦးစီးတယောက်ကအိမ်မှာသူဆေးလိပ်တောက်နေပြီဆိုလို့ရှိရင်သူ့အိမ်မှာလူဘယ်ယောက်ရှိနေလဲရှိရလူဘုံထိခိုက်မှာတိမ်ထဲမှာနေရသလိုရှိရင်ဟောအဲကွန်ရှိတဲ့အခါဆိုပူဆိုးမယ်ဟောဒါကြောင့်တကယ်လို့မနေနိုင်လို့တောက်မယ်ဆိုရင်တော့မှအိမ်ပြင်ထွက်ပြီးတော့တောက်မှာပေါ့လေအဲ့တော့အနည်းဆုံးပြည်တရားတော့ကွာတဲ့နေရာမှာသွားတောက်အောင်မှာပေးရလို့မထည့်ရမှာဖြစ်ပါလေ
။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
။ကိုဝင်းမင်းပုံမှန်တက်ဆက်ပေးနေတဲ့ကျမကြီးကဏ္ဍပါရှင်။ဒီစီစဉ်ကိုတော့ကြာတာရိညာနဲ့တောက်ကြမနက်ခင်ရေဒီယိုအစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်။မကြာခင်မှာတော့အတိုင်းအတင်းလောအစီအစဉ်ကိုလည်းတက်ဆက်ပေးမှာမှုစောင့်မျှော်နားဆင်ပါအောင်ရှင်
။ရ VOA American အတန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်လိုက်တာနဲ့ထိတ်တန့်ရောက်သတင်းတွေကိုဖြန့်ချိခြင်းနဲ့ကြံပြန်ရတဲ့ရရှိနိုင်မှာပါ။ VOA Telegram တရားဝင်စာမျက်နှာက VOA Bamis ဆိုတဲ့တံမဲနဲ့ Blue Mark အပြာရောင်အမှတ်လေးပါတာတည်ပြုစီချင်ပါတယ်။VOA သတင်းတွေပေးသက်စီအများဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်ခင်ဗျာ
။ဆိုလာ21ရက်တောက်ကြနေမနက်ခင်းရေဒီယိုစီစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုဆက်ပြီးတော့တိုင်းရင်သတင်းလွှာအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။တိုင်းရင်သားဒေသတွေကအခြေအနေနောက်ဆုံးရသတင်းတွေကိုစူးစိပြီးတော့နေကြာဒေသသတင်းတောက်တွေကပုံမှန်တင်ဆက်ပေးနေတာပါရှင်။
စင်တင်ဆက်သွားမယ်တိုင်းရင်တည်င်းလွာကကြိုဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မအမိပါနေဆက်ဒေသတိုင်းရင်သားတည်င်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်တောင်ကုန်းမြို့နယ်တဲကကန်စိတ်ရွာကိုစစ်တပ်ကလေယာဉ်နဲ့ပုံကျဲခဲ့လို့အမျိုးသမီး၂ယောက်ထိမှန်သေဆုံးခဲ့ပါတယ်။ရှမ်းမြောက်ကနောင်ချူနဲ့မန္လေးတိုင်းကမိုးကုတ်မြို့နယ်တွေထဲမှာလေယာဉ်အပြင် drone နဲ့တိုက်ခိုက်ခံရမှုတွေကြောင့် TNL တပ်သားတွေနဲ့အရဲသားတွေထိခိုက်သေဆုံးမှုရှိခဲ့ပါတယ်။တရင်လွာတွေထဲမှာတော့ချင်းပြည်နယ်တောင်ပိုင်းမတူပီမြို့ကချစ်ကောင်စီရဲ့ချင်းမြန်တပ်ရင်းကိုချင်းညင်နာအဖွဲ့နဲ့မဟာမိတ်တပ်ဖွဲ့တွေကသိမ်းပိုက်လိုက်ပြီးတဲ့နောက်ပိုင်းအခြေအနေတွေကိုနားဆင်ရဖို့ရှိနေပါတယ်။
ကျမကနန်းဟောင်းပါသတင်းတွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်တောင်ကုန်းမြို့နယ်ထဲကကန်စိတ်ရွာကိုစစ်တပ်ကလေယာဉ်နဲ့ပုံကျဲတက်ခိုက်ခဲ့လို့အမျိုးသမီးနှစ်ယောက်ထိမှန်သေဆုံးခဲ့ပါတယ်ဇွန်လ18ရက်နေ့မနေ့ပိုင်းမှာစစ်တပ်ကလေကြောင်းကနေဘုံငါလုံးနဲ့ကျဲခဲ့တာဖြစ်ပါတယ်ကန်စိတ်ရွာထဲကအိမ်တလုံးပေါ်ကျရောက်ခဲ့လို့အသက်19နှစ်အရွယ်အမျိုးသမီးငယ်အပါအဝင်အမျိုးသမီးနှစ်ယောက်သေဆုံးသွားခဲ့တယ်လို့ဒေသခံတယောက်ကပြောပါတယ်ဇွန်လ15ရက်နေ့ကစတင်ပြီးတောင်ကုန်းမြို့နယ်ထဲမှာအရခတ်တတော်အေးအေးနဲ့စစ်ကောင်စီတပ်တို့အကြမ်းတိုက်ပွဲတွေဖြစ်ပွားနေတာဖြစ်ပါတယ်
။ရှမ်းပြည်နယ်မြောက်ပိုင်းနောင်ချုံနယ်မန္လေးတိုင်းမိုးကုတ်မြို့နယ်တွေမှာလေယာဉ်အပြင် drone နဲ့တိုက်ခိုက်မှုတွေကြောင့် TNL တပ်သား2ယောက်နဲ့အရဲသား1ယောက်ထိခိုက်သေဆုံးမှုတွေရှိခဲ့တယ်လို့ TNL ပြောခွင့်ရလွေးရီဦးကပြောပါတယ်။ဇွန်လ19ရက်နေ့မှာမိုးကုတ်မြို့နယ်တွေကတောင်နီရွာကိုစစ်တပ်ကလေယာဉ်နဲ့ပုံကျဲတိုက်ခိုက်ခဲ့လို့အမျိုးသမီး1ယောက်သေဆုံးခဲ့ပြီးအသက်10နှစ်အရွယ်ကလေး1ယောက်အပါအဝင်3ယောက်ထိခိုက်ဒဏ်ရာရခဲ့ပါတယ်။နောင်ချုံမြို့နယ်အုံမတီးရွာမှာတပ်ဆွဲထားတဲ့စစ်ကောင်စီတပ်ကဆမစဲရွာဘက်ကိုဇွန်လ18ရက်နေ့ကလက်နက်ကြီး၄လုံးပစ်ခတ်ခဲ့လို့ TNL တပ်သား၁ယောက်သေဆုံးပြီး၄ယောက်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဆိုပါရယ
်ရှမ်းပြည်တောင်ပိုင်းရက်ဆောင်မြို့နယ်မှာရှမ်းပြည်တိုးတက်ရေးပါတီ SSPB SSA နဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS SSA တို့အကြမ်းနှစ်ဖက်ထိတွေ့ပစ်ခတ်မှုဖြစ်ပြီးပရိဒါမိုင်းကြောင့်အမျိုးသမီး၁ယောက်အပါအဝင်၄ယောက်ဒဏ်ရာရရှိခဲ့ပါရယ်ဇွန်လ16ရက်နေ့မှာရက်ဆောင်မြို့နယ်ကြောက်ကူတိုက်နယ်ရှိတောင်ထိပ်ရွာအနီးထိတ်တိုက်ထိတွေ့မှုဖြစ်ပြီးအချင်းချင်းပစ်ခတ်မှုဖြစ်ပွားခဲ့တာဖြစ်ပါတယ်။နှစ်ဖက်တပ်သားတွေထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ရက်ဆောင်မြို့နယ်ကြောက်ကူဒေသခံကပြောပါတယ်။ဒီထိတွေ့ပစ်ခတ်မှုနောက် RCSS ဖက်ကစစ်အင်အား80လောက်နဲ့စစ်ကြောင်း2ကြောင်းခွဲပြီးတောင်ထိပ်ရွာနဲ့တောင်တူကုန်းအနီးရှိ SSPP တပ်စခန်းတွေကိုထိုးစစ်ဆင်လာခဲ့လို့နှစ်ဖက်ကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့ SSPP Info ကဇွန်လ18ရက်နေ့မှာသတင်းထုတ်ပြန်ပါတယ်။
အချင်းပြည်နယ်ပူတာဦးခရိုင်နောင်မွန်မြို့မှာအခြေခံစားတောက်ကုန်တွေပြတ်လတ်နေတယ်လို့ဒေသခံတွေကပြောပါတယ်မိုးရွာတဲ့အတွက်မြေပြိုလမ်းပိတ်ပြီးကုန်ပစ္စည်းတွေတည်မရတာကြောင့်အခြေခံစားတောက်ကုန်တွေပြတ်လတ်လာတာလို့ဒေသခံတယောက်ကပြောပါတယ်စံစီစားအစရှိတဲ့အခြေခံစားတောက်ကုန်တွေပြတ်လတ်လာပြီးဝေယူလို့မရတော့ဘူးလို့ဆိုပါတယ်ပူတာဦးနောင်မွန်လမ်းမပေါ်ကအလံကားရွာအနီးသုံးထပ်ကွေ့နေရမှာဇွန်လ3ရက်နေ့ကလေးကမြေပြိုလမ်းပိတ်သွားတာလို့ဆိုပါတယ်လမ်းပိတ်တာကလည်းနှစ်ပတ်ကျော်လာပြီလို့ပြောပါရဲ
ချင်းပီမင်းတက်မြွနဲ့အတွင်းကရွာပေါင်း9ရွာမှာဝိုင်းရောက်ကကူးဆက်ပြန့်နှံ့နေပြီးလူသေးဆုံးမှုအထိရှိလာနေတယ်လို့မင်းတက်မြွနဲ့စစ်ဘေးရှောင်စီမံခန့်ခွဲမှုကော်မတီတာဝန်ရှိသူကပြောပါရယ်မင်းတက်မြွနဲ့တိုက်နယ်30နဲ့73ဖက်ကဒေသခံဦးရေ1000လောက်နေထိုင်ကြတဲ့ရွာ9ရွာမှာဝမ်းပြက်ဝမ်းလျှော်ရောကဖြစ်ပွားနေတာဖြစ်ပါတယ်တိုက်နယ်73ကရွာတရွာမှာတက်ကြီးပိုင်းနဲ့ရောက်ဝမ်းရောကကြောင့်အသက်ဆုံးရှုံးခဲ့တာကြောင့်အခုလောလောဆယ်မှာအဲ့ဒီရွာကိုယာယီအဝင်ထွက်ပိတ်ထားရတယ်
ယ်လို့မင်းသားမျိုးနယ်စစ်ဘေးရှောင်စီမံခန့်ခွဲမှုကော်မတီကကိုရောရန်စ်ကပြောပါရယ်မိုးဥကာလပြတ်တာကြောင့်မင်းသားမျိုးနယ်နေရာတော်တော်များများမှာဝမ်းပြက်ဝမ်းလျှောရောဂါလက္ခဏာတွေဖြစ်ပွားနေကြပေမဲ့လုံလောက်တဲ့ဆေးဝါးကုသပေးနိုင်ဖို့အတွက်စစ်ကောင်စီကဆေးဝါးတွေကိုတားဆီးပိတ်ပင်ထားတာကြောင့်ဆေးဝါးတွေဝယ်ယူလို့မရဘူးလို့ကိုရောရန်စ်ကပြောပါရယ်
မွန်ပြည်နယ်ကမြို့နယ်တချို့မှာစစ်ကောင်စီဌာနဆိုင်ရာအဖွဲ့တွေကလက်ကင်ဖုန်းတွေစစ်ဆေးနေပြီး VPN အသုံးပြုသူကိုချိန်ချောင်းငွေငစ်တောင်းခံနေတယ်လို့ဒေသခံတွေကပြောပါတယ်လက်ကင်ဖုန်းတွေမှာ VPN software ထည့်သွင်းထားသူတွေကိုအခြေအနေကြည့်ပြီးငွေကျပ်9000ကနေ3000အထိငွေငစ်တောင်းခံခဲ့တယ်လို့ငွေချက်ချင်းမပေးနိုင်ရင်အိမ်ကလူကိုဖုန်းဆက်ပြီးတော့ပတ်စံလာပို့ခိုင်းတယ်လို့မော်လမြိုင်မြို့ခံလူငယ်တယောက်ကပြောပါတယ်ဇွန်လ3ရက်ပိုင်းကစပြီးမော်လမြိုင်မြို့နယ်ရင်းမြို့အဝင်အထွက်နေရာလမ်းဆောင်နေရာတွေမှာရဲတပ်ဖွဲ့ဝင်ဌာနဆိုင်ရာဝန်ထမ်းတွေယူဆောထေးတွေနဲ့ IT ပိုင်းကျွမ်းကျင်သူတွေစုပေါင်းထားတဲ့အဖွဲ့ကစစ်ဆေးနေတယ်လို့ဆိုပါရယ
်အခုတော့သတင်းလွှာတွေကိုတင်ဆက်ပြီးသွားမှာပါချင်းပြည်နယ်တောင်ပိုင်းမတူပီမြို့ကစစ်ကောင်စီရဲ့ခြေမြန်တက်ရင်ခမရ334ကိုချင်းညီနောင်အဖွဲ့နဲ့မဟာမိတ်တပ်ဖွဲ့တွေကတင်ပိုက်လိုက်ပြီးတဲ့နောက်ပိုင်းနောက်ထပ်တက်ရင်တွေဖြစ်တဲ့ခလာရ143နဲ့စစ်ဗျူဟာဂုံးကိုလည်းတင်ပိုက်နိုင်ဖို့ဆက်ပြီးတော့ထိုးစစ်ဆင်နေကြပါတယ်မတူပီမြို့ဟာစစ်ရေးအရဘလောက်ထိအချက်ချကြပြီးအရေးပါကလေးဆိုတဲ့အကြောင်းကိုတော့ကိုရောဘတ်ကစူးစီးထားပါတယ်
2024ခုနှစ်အတွင်းချင်းပြည်နယ်မှာစစ်ကောင်စီအလုံးစုံကင်းစင်ရေးရည်မှန်းချက်နဲ့ချင်းငင်နောင်စစ်စင်ရေးကနဦးအဆင့်အဖြစ်ချင်းငင်နောင်တပ်ဖွဲ့ဝင်တွေနဲ့မဟာမိတ်အရခတပ်တော် AA ရောအာမီ YA စတဲ့အခြားမဟာမိတ်တပ်ဖွဲ့တွေနဲ့အတူဇွန်လ9ရက်ကစပြီးမတူပီမြို့ပေါ်ကစစ်ကောင်စီစခန်းနဲ့တိုက်ရင်တွေကိုစတင်ထိုးစစ်ဆင်တိုက်ခိုက်နေကြတာဖြစ်ပါတယ်တပတ်ကျော်ကြာထိုးစစ်ဆင်တိုက်ခိုက်ပြီးနောက်ဇွန်လ18ရက်နေ့မှာမတူပီမြို့ပေါ်ကချင်းမြန်တပ်ရင်ခမရ304ကိုအပြေးသတ်သိမ်းယူနိုင်ခဲ့ပါတယ်စစ်ကောင်စီရဲ့ဟောင်ဝေဇာလက်နက်ကြီးနဲ့တကွာလက်နက်ခဲယမ်းတွေကိုလည်းသိမ်းဆည်းရမိတယ်လို့ချင်းငင်တော်အဖွဲ့ဝင်စီတဲ့မတူပီတမဟာတဲ့ပြောရေးဆိုခွင့်ရှိသူကပြောပါတယ
်ခမာရ304ကိုတော့ကျွန်တော်တို့ဒီ18ရက်နေ့မှာအပြီးပိုင်းသိမ်းပြီးသွားရင်တော့304ကတော့မတူပီရဲ့တပ်စခန်းအလုံးမှာအမြင့်ဆုံးဂုံးဖြစ်တယ်ပေါ့လေဆိုတော့တိုက်ရအတော်ခက်ပါတယ်သူတို့ကအပေါ်စီယူထားတယ်ကျွန်တော်တို့အောက်ကနေတိုက်တော့တတော်လေးကျွန်တော်တို့ဆုံးရှုံးမှုတွေရှိပါတယ်ဒါမဲ့တစ်ဖက်ကလည်းကျွန်တော်တို့ဒီတပတ်လောက်ပဲပေါ့နော်တပတ်တုန်းကကျွန်တော်တို့တင်ထားနိုင်တဲ့အခြေအနေရှိပါတယ်
မတူပီမြို့မှာစစ်ကောင်စီရဲ့စစ်ဗျူဟာအခြေချစခန်းတစ်ခုနဲ့ခမရ304ခလာရ140တပ်ရင်းတို့အခြေစိုက်ထားတာဖြစ်ပါတယ်ခမရ304တပ်ရင်းကိုသိမ်းပိုက်ပြီးနောက်ချင်းငင်အောင်အဖွဲ့နဲ့မဟာမိတ်တပ်တွေကစစ်ကောင်စီရဲ့စစ်ဗျူဟာဂုံးနဲ့ခလာရ140တပ်ရင်းကိုသိမ်းပိုက်နိုင်ဖို့ဆက်လက်တိုက်ခိုက်နေတယ်လို့ချင်းငင်အောင်အဖွဲ့ကဆိုပါတယ်မတူပီမြို့ကိုအလုံးစုံသိမ်းပိုက်ထိန်းချုပ်နိုင်ပြီဆိုရင်ချင်းပြည်လွတ်မြောက်မှုနဲ့စစ်ကောင်စီကင်းစင်ဖို့အတွက်အထောက်အကူဖြစ်လာမယ်လို့ချင်းနိုင်ငံရင်းလှလှသုံးသပ်သူအိန္ဒိယဖော်မြန်မာတီထောင်သူစလိုက်တုတ်ခါကပြောပါတယ
်မတူပီပြူကမှာစီတအလုံးရင်းရှိတဲ့ခါကျတော့သူနဲ့နီနာမှာရှိတဲ့မင်းတကံပလက်နောက်ပြမာဒီဟာခါမျိုးတော့ပေါ့နော်ဆိုတော့ဒီပတ်ပတ်ချာလေးမှာရှိတဲ့ဟာတွေတော်တော်များကိုလက်နေကြည့်ပြီးကိုရောမြေပင်စီအင်အားဖြစ်ဖို့အတွက်လုံးဝဒီပြူကကြက်ကြက်နဲ့ထိုင်ထားတဲ့နေရာဖြစ်တဲ့ခါကျတော့ဒီမတူပီကတော့ဒါကျွန်တော်တို့အလုံးစုံထိနိုင်ပြီဆိုရင်သူတဖြစ်တောင်ပိုင်းမျိုးတွေအလုံးကတော့လွယ်လွယ်ကူကူတင်လို့ရတော့မယ်လို့အဲ့လိုတော့မြင်မိပါတယ်မတူပီမျိုးကိုတိတ်မယ်ဆိုရင်တော့အစကစားလုံးစုံကင်းရှင်းဖို့အတွက်တအားကိုလွယ်ကူရောမင်းနေတာရောက်တော့တော့မယ်
မတူပီမြို့သိန်းစစ်စင်ရေးမှာချင်းငင်တော်အဖွဲ့ဝင်စီတဲ့မတူပီတပ်မဟာတစ်တပ်ဖွဲ့ကရဲဘော်9ယောက်ကြာဆုံးခဲ့ရပြီးစစ်ကောင်စီဖက်ကလည်းအကြဆုံးနဲ့စစ်တုံးပန်းအဖြစ်အဖမ်းခံရသူတွေလည်းရှိနေပါတယ်ချင်းပြည်နယ်မှာချင်းငင်တော်အဖွဲ့နဲ့ချင်းလန်းကောင်စီအဖွဲ့စုပြီးအဖွဲ့နှစ်ဖွဲ့ကွဲနေပြီးတခြားစီစစ်စင်ရေးဖော်ဆောင်နေကြတာဖြစ်ပါတယ်ချင်းငင်တော်ကတော့ကျင်တွေးတီးတိမ်မြို့နယ်မတူပီမြို့တို့မှာစစ်စင်ရေးဖော်ဆောင်ခဲ့တာဖြစ်ပါတယ်ချင်းလန်းကောင်စီအဖွဲ့ကတော့ချင်းပြည်နယ်တဲကရီခေါ်တာမျိုးဒိုင်လင်းပီရေစွာသွန်းစံကြည်ခါမျိုးတို့ကိုတင်ပိုက်ထားပါရခင်ဗျာ
ထိုင်းမြန်မာနယ်စပ်ကုန်းသွယ်ရေးလမ်းကြောင်းဖြစ်တဲ့မြောက်ရီကော့ဂရိတ်လမ်းကြောင်းဟာအခုရက်ပိုင်းတွေမှာမိုးကြီးလို့သွားလာရတာခက်ခဲလာပါတယ်ကားခါတွေကလည်းအဆမတန်ဈေးတက်သွားတယ်လို့မွန်ပြည်နယ်မော်လမြိုင်မြို့မှာတော့ထိုင်းကုန်ပစ္စည်းတွေဈေးတက်ကုန်ပါတယ်ဒီကြောင်းကိုတော့ရမင်းရစုစည်းထားပါတယ်
အခုလက်တော်မှာမြောက်ရီကနေမော်လမြိုင်သွားမဲ့လူတယောက်အတွက်ကားခါကကြက်သသိန်းခွဲဖြစ်နေပါတယ်လမ်းမှာလည်းတ냐အိပ်ပြီးတော့နောက်တနေ့မှမလမြန်ရောက်တဲ့နေသားမျိုးတွေဖြစ်လာတယ်လို့ကားသမားတယောက်ကအခုလို့ပြောပါတယ
်ကားကတတိုင်းကွယ်တရက်ပင်မရောက်ဘူးတခါတလေကတောင်းပေါ်မှာအဲ့ရမယ်လို့ဖြစ်တယ်လို့ဖြစ်တယ်ပေါ့နော်တခါတလေကမူးလာများလာသွားကမ်းမှုမရှိဘူးလမ်းပိတ်ပါတဲ့ဆိုရင်မနေ့စောစောမှအ
အမောင်မြိုင်ရောက်မယ်အဲ့လိုမျိုးလေးသိတယ်။တွားမရလည်းမပြောဘူး၊တွားရလည်းမပြောဘူး။တနေ့ရောက်ရောက်မယ်မရောက်စင်တညာအိုက်ပြီးတော့မနေ့ပိုင်းမှမရောက်အမောင်မြိုင်ပြန်ရောက်မယ်အဲ့လိုမျိုးလေးသိတယ်လို့
ကားလမ်းတစ်လျှောက်မှာ BTM နဲ့ကရင်တော်လှန်ရေးတပ်ဖွဲ့တွေအပါအဝင်ကရင်နေကြားဆောင်တပ်ဖွဲ့ BGN နဲ့စစ်ကောင်စီတပ်ဖွဲ့တွေကဂိတ်ဖြွေပြီးလမ်းကြီးတွေစစ်စစ်ကောက်ခံနေကြတာမို့ကုန်ကြစရိတ်ရမ်းများတယ်လို့ကုန်တယ်တယောက်ကအခုလိုပြောပါတယ်
မြောင်းဒီကားကားတွေလည်းဈေးတွေကအများကြီးမြောက်တက်သွားတယ်။ဟိုတော့ကတော့တာချလန်ကအချိန်ကြီးကောင်းတော့တသောင်းခွဲလောက်ပေါ့ခွဲလောက်ပဲယူရတယ်ပြီးတော့မြောင်းဒီသွားကျင်တဲ့ဒီခီးတဲ့တွေလည်းအောက်မှာပုံနေတာအများကြီးပဲ6ဘိန်းတစ်စီးဆိုလို့ရှိလို့ရှိရင်မြောင်းဒီကနေပြီးတော့ဟောလွန်းကြအရောက်ပေါ့ဗျာအဲ့ဒါကိုကုန်ကြစိတ်ကကားကားမပေါအခွန်ကြီးပဲ18သိန်းလောက်ရှိတယ်။ဟိုလမ်းကြီးပဲအကုန်လုံးအေးလောက်ရှိတယ်
ကုန်ကြစရိတ်တွေများပြီးလမ်းမကောင်းတယ်လို့အဆင်မပြေကြတာကြောင့်အာရှလာမကြီးမဖွေမချင်းကုန်တယ်တွေနေနဲ့မိုးရင်းမှဒီတိုင်းပဲဆက်သွားနေရမယ်အနေထားဖြစ်နေတယ်လို့သူကဆက်ပြောပါတယ်
။ခီးတဲ့တွေကတော့တော်တော်များများတော့အဆင်မပြေဘူးဖြစ်တယ်ပေါ့ဗျာ။ကျွန်တော်တို့ထုတ်ကုန်လမ်းကတော့ဒီဘက်က Pro Box တွေကတောင်ကြီးထိသွားတယ်။ဟိုဘက်က Vivo တွေ 4V ကနေလပြန်ကဲ့ကြတယ်။ကျွန်တော်တို့ထုတ်ကုန်လမ်းတော့ကြောက်တောက်လမ်းတော့ဒီမိုးတွေကဘယ်လိုမှအဆင်မပြေနိုင်ဘူး။လမ်းဟောင်းကလည်းမိုးအရမ်းရွာရင်တောင်ပြိုတိုင်းပိုင်းရှိတယ်။လမ်းကျစ်တယ်တွဲကားသွားလို့မရဘူး။အဲ့လိုအဓိကအာရှလမ်းမဖွင့်ခင်တော့ဒီမိုးတွေကတော့ဒီတိုင်းပဲကျွန်တော်တို့ကဒီလိုပဲအဆင်ပြေလို့ပေါ့ခက်ခဲသွားနေကြရမယ်လို့။
ဝန်ပြင်းနေမှာတော့ထိုင်းကနေတင်သွင်းလာတဲ့အခြေခံစားတောက်ကုန်ဈေးဝါအလှကုန်လူသုံးကုန်နဲ့ဆောက်လုပ်ရေးစိုက်ပျိုးရေးအတွက်ဒါမြေဩဇာတွေကအစအခုမိုးရသည့်အစပိုင်းမှတင်ပဲအရင်ကထက်ဈေးနှုန်းနှစ်ဆလောက်ခုန်သက်သွားတယ်လို့ဒေသခံတွေကပြောဆိုနေကြပါတယ်ရှင
်အခုဆက်ပြီးတော့သတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
စစ်တပ်ကရခိုင်ပြည်နယ်တောင်ကုန်းမြို့နယ်ထဲကကန်စစ်ရွာကိုလေယာဉ်နဲ့ပုံကျဲခဲ့လို့အမျိုးသမီးနှစ်ယောက်ထိမှန်တေဆုံးခဲ့ပါတယ်ရှမ်းမြောက်ကနောင်ချိုနယ်မန္တလေးတိုင်းကမိုးကုတ်မြို့နယ်တွေမှာလေရင်အပြင် drone နဲ့တိုက်ခိုက်မှုတွေကြောင့် TNL တပ်သားတွေအပြင်အရက်သားထိခိုက်သေးဆုံးမှုတွေရှိခဲ့ပါတယ
်။တော်ရရှင်တွေအခုနားဆင်နေကြတာကတော့နေဆက်ဒီတာကတိုင်းသာသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျမအာမီပါ။
လေကြားဒေသတိုင်းရင်သတင်းတောက်တွေပုံမှန်စုစည်းတင်ဆက်ပေးနေတဲ့တိုင်းရင်သတင်းလောအစီအစဉ်ဖြစ်ပါရဲ့ရှင်။ဒီစီစဉ်တဲ့ TV ကထုတ်လင်းတဲ့အပတ်စဉ်ကဏ္ဍတွေနောက်ဆုံးရသတင်းနဲ့သတင်းဆောင်ပါတွေကို VOA website လိပ်စာ burmese.voanews.com အပြင် VOA မြန်မာပိုင်း Facebook နဲ့ YouTube စာမျက်နှာတွေမှာလည်းထုတ်လင်းပေးနေတဲ့အချိန်နဲ့တပြိုင်နက်တည်းကြည့်ရှုနားဆင်လို့ရပါတယ်။အခုဆက်ပြီးတော့သတင်းချင်းချုပ်ကိုပြောပြပါအောင်မယ်ရှင်။ယူကရိန်းရဲ့တပ်အားပေးစက်ရုံတွေကိုရုရှားကမစ်ဆိုင်းဒုံးကျည်နဲ့ရောဒရုန်းတွေနဲ့ပါတိုက်ခိုက်ခဲ့ပြီးတဲ့နောက်ယူကရိန်းကိုစွန့်အားပြင်းလေကြောင်းကာကွယ်ရေးမစ်ဆိုင်းဒုံးကျည်တွေပေးပို့သွားမယ်လို့အမေရိကန်သမ္မတအင်ဗျူရောကကြာတာပြင်းကြီးကကြေညာပါတယ်။ယူကရိန်းအထွတ်မြေပြင်ကနေဝင်ဟင်ပြစ်နောက်ဆုံးထုတ် Patriot နဲ့ NASAM မစ်ဆိုင်းဒုံးရာနဲ့ချီပေးပို့ဖို့အရင်လှုပ်ဆောင်သွားမှာဖြစ်တယ်လို့အင်ဗျူရောပြောခွင့်ရသူဂျွန်ကာဘီကပြောပါတယ်။အစိုးရတို့ကဒီဒုံးကျည်တွေကိုထိုင်ဝမ်နဲ့အစ္စရေးကိုပေးပို့ဖို့စီစဉ်ထားတာဖြစ်ပေမဲ့လို့အခုယူကရိန်းကိုအရင်ဦးစားပေးပို့သွားဖို့အတွက်ကိုထိုင်ဝမ်နဲ့အစ္စရေးတို့ကလည်းသဘောတူရဲ့ဆိုပြီးတော့ပြောခွင့်ရခါဘီကပြောပါတယ်ရှင်။ရခိုင်ပြည်နယ်အတွင်းအခြေအနေတွေပုံမှန်ဆိုးဝါးလာနေပြီးတော့အိန္ဒိယနိုင်ငံတွေမှာပါရှုပ်ထွေးမှုတွေဖြစ်လာနေတဲ့အတွက်အထူးစိုးရိမ်မကင်းဖြစ်ရတယ်လို့အမေရိကန်ပြည်ထောင်စု EU ဥရောပသမ္မဂနဲ့ဒီတခြားအလူရှင်နိုင်ငံတွေအပါအဝင်နိုင်ငံတကာတိုင်ဝမ်ကဇူလ20ရက်နိုင်ငံတကာဒုက္ခသည်များနေ့မှာပူးတွဲကြေညာချက်ထုတ်ပြန်ပြောဆိုကြပါတယ်။ပြည်ပခါတွေကြအရက်သားတွေကိုအကာအကွယ်ပေးဖို့အထူးရည်ကြီးတယ်ဆိုတာကိုလည်းသူတို့ကထပ်လောင်းပြောပါတယ်။မြန်မာနိုင်ငံမှာတိုက်ပွဲတွေပြင်းထန်နေပြီးတော့လူသားပေးထုတ်ကအကျက်တဲပို့ပြီးတော့ဆိုးဝါးလာနေတာကြောင့်ဘင်္ဂလားဒေ့ရှ်ကိုရောက်နေကြတဲ့ရိုဟင်ဂျာတွေဘေးကင်းလုံခြုံမှုရှိရှိနဲ့နေရက်ပြန်နိုင်ရေးခက်ခဲနေလိမ့်အောင်မယ်ဆိုပြီးတော့လည်းပူးတွဲကြေညာချက်ထဲမှာပြောဆိုထားပါတယ်ရှင်။ဒီနေ့အတွက်အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရေးမှုကတော့ကိုညာဝင်းအောင်ပါ။စက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ James Smith ဖြစ်ပါတယ်ရှင်။ဇူလ21ရက်တောက်ကြနေမနေ့ခင် VOA Radio အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနက်6:00နာရီကနေ9:00နာရီအထိလိုင်းဒိုမီတာ24 41 40 51နဲ့ဒီလိုက်လက်မီတာ190လို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ် VA ကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်အားလုံးကိုအထူးကျေးဇူးတင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကိုစိတ်နှပြကျန်းမာပေးခင်ကြပါစေကျွန်မခင်ဗျထွေးပါရှင်